Welcome to the Voice of America in Burmese.
မင်္ဂလာပါရှင်. 2019 ခုနှစ် ဩဂုတ်လ 4 ရက်တနင်္ဂနွေနေ့မှာကင် VOE အစီအစဉ်တွေကို American ပြည်ထောင်စု မြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ. လိုင်းလိုမီတာ 24-40-51 လိုင်းလိုမီတာ 190 ကနေနားဆင်နိုင်သလို VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းအသံလွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်.
ကျမခွန်ညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်မင်္ဂလာပါရှင်ကျမသင်္ကီထိုက်ပါကိုညာဝင်းအောင်တဲ့အတူသတင်းတွေကြီးညာပါမယ်အမေရိကန်ပြည်သူ့ Texas ပြည်နယ် El Paso မှာလူစုလူဝေးတွင်ပြစ်ခတ်မှုဖြစ်တာကြောင့်အနည်းဆုံး12ဦးဆက်ငါးဦးသေဆုံးပြီးနှစ်ဒါဇင်ကျော်ဒဏ်ရာရပါတယ်တနက်သမားကတော့ဖမ်းဆီးထားပါပြီရခိုင်လက်နက်ကင်တပ် AA နဲ့ပတ်သက်မှုဆွဲချက်နဲ့ဖမ်းဆီးခံထားရသူတွေငွေလွှဲပြောင်းမှုတွေတွေ့ရတယ်လို့အစိုးရပြောကွင်းရကပြောဆိုထားပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်
Should
be unsurprised because we've been talking about this for some time now. And they have, I want to say that 80% plus...
American ကာကွယ်ရေးဝန်ကြီးရဲ့ပြောကြားချက်တချို့နဲ့အတူထုတ်လွှင့်ပေးသွားပါမယ်။အဲဒီနောက်တော့တနင်္ဂနွေနေ့မနက်ခင်းတိုင်းနားဆင်နေကြဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့ American Style Iranian တို့ English သင်ခန်းစာကိုလည်းလေ့လာနိုင်ပါတယ်။ဒုတိယပိုင်းမှာတော့စနေနေ့ညကဒိုင်းရိုက်လေ့လာဆွေးနွေးခန်းအစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာပါရှင်။အခုအရင်ဆုံးတော့ ထိုက်တန်းရောက်နေတဲ့တနင်္ဂနွေနေ့မနက်ခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သင်ကြီးထိုင်နဲ့ကိုညာဝင်းအောင်တို့ပြောပြပါမယ်ရှင်
American ပြည်သူ Texas ပြည်နယ်နယ်စပ်မြို့ El Paso မှာဈေးဆိုင်တန်းဝင်တစ်ခုမှာစနေနေ့ကလူစုလူဝေးတွင်ပြစ်ခတ်မှုဖြစ်တာကြောင့်အနည်းဆုံး 15 ဦးသေဆုံးပြီးတအူးကိုဖမ်းဆီးထားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်မြို့ရဲ့ရှေ့ဘက်ချမ်းမှာရှိတဲ့ Silo Vista Mall ဈေးဆိုင်တန်းအဆောက်အအုံအနီးနဲ့ Walmart ဆိုင်အနီးမှာပြစ်ခတ်မှုဖြစ်တယ်လို့ဒေသစံတော်ချိန်နေခင်း၁၂နှစ်လောက်မှာရဲတပ်ဖွဲ့ကဖုံးခေါ်ဆိုမှုတွေကိုလက်ခံရရှိခဲ့တာပါ။တနက်သမားဖြစ်တန်တရားရှိသူကတက်ဆတ်ပြည်နယ်အယ်လန်ကအသက် 22 ဦးကိုဖမ်းဆီးထားတယ်လို့ပြောတဲ့အကြောင်းအယ်ပါဆိုတိုင်းစ်ကဖော်ပြပါတယ်။ဒါပေမဲ့လည်းရဲတပ်ဖွဲ့ပြောခွင့်ရရောဘတ်ဂိုမက်စ်ကတော့တနက်သမားတအူးတယ်လို့ရဲဘက်ကယုံကြည်ထားပြီးအဲ့ဒီအမျိုးသားကိုလည်းဖမ်းဆီးထားပြီလို့သတင်းစာကိုထပ်ပြီးတော့ပြောဆိုထားပါတယ်။ရိုက်ဖဲတနက်နယ်ပြစ်ခတ်တာလို့လည်းရဲတပ်ဖွဲ့ပြောခွင့်ရရဲ့အပြောကိုကိုကာပြီးအယ်ပါဆိုတိုင်းစ်ကဖော်ပြပါ ြောင်းအသိပေးထားပြီးအခြေအနေကိုအနီးကပ်စောင့်ကြည့်နေတယ်လို့အင်ဂျူရောပြောခွင့်ရကပြောပါတယ်သမရထရန့်ကရှင်းနေချုပ်ဝီလျံဘာနဲ့တက်ဆက်စ်အုပ်ချုပ်ရေးမှူးဂရက်အက်ဘော့တို့နဲ့ဆွေးနွေးပြောဆိုခဲ့ကြောင်းလည်းပြောပါတယ်တက်ဆက်စ်အုပ်ချုပ်ရေးမှူးဂရက်အက်ဘော့ကအယ်ပါဆိုမြို့ကိုထွက်ခွာသွားပြီလို့လည်းသူ့ရဲ့ယုံကပြောဆိုထားပါတယ်ရှင
်အထင်ကြီးရ INF နျူကလ িয়ার ဆာချုပ်ကနေအမေရိကန်ကတရားဝင်နှုတ်ထွက်လိုက်တာကြောင့်လူညုံရေးဆိုင်ရာစိုးရိမ်မှုတွေဒိုးလာနေပါတယ်ဒီဆာချုပ်ဟာစီအေးခေတ်ကာလအမေရိကန်နဲ့ရုရှားဆိုဗီယက်တို့ကြားချုပ်ဆိုခဲ့တာဖြစ်ပြီးအဲ့ဒီအချိန်ကသမရရိုနယ်ရီဂန်နဲ့ဆိုဗီယက်ခေါင်းဆောင်မီခေကောဘာချုပ်တို့ကြားအင်ဘီရောမှာလက်မှတ်ထိုးခဲ့ကြတာဖြစ်ပါတယ်အခုလိုအမေရိကန်ကနှုတ်ထွက်တဲ့ဆိုပေမဲ့ဒီစာချုပ်နေရာမှာအစားထိုးနိုင်မဲ့သဘောတူညီမှုတရက်ကိုလှုပ်ဆောင်နိုင်လိမ့်မယ်လို့ညွှန်တင်ကြောင်းသမရဒေါ်နယ်ထရန့်က VOA ကိုပြောပါတယ် INF စာချုပ်ကနေအမေရိကန်နှုတ်ထွက်ခဲ့ရတာဟာအဲ့ဒီစာချုပ်ထဲကန့်သက်ထားတဲ့ဒုံးကျည်သည့်ဖြတ်သိမ်းမှုရုရှားကငြင်းဆန်ခဲ့လို့ရုရှားမှာသာတာဝန်ရှိတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ဖုန်ပီယိုကပြောပါတယ်အမေရိကန်က INF ကနေနှုတ်ထွက်လိုက်တဲ့အတွက်လုံခြုံရေးအရအကာအကွယ်မဲ့တဲ့ခေတ်ကိုရောက်လာမှလားဆိုပြီးနျူကလ িয়ার မပြန်ပွားရေးဆိုင်ရာကြွမ်းကျင်သူတွေကြားစိုးရိမ်မှုတိုးလာပါတယ် INF စာချုပ်ကနေနှုတ်ထွက်တော့မယ်လို့သမ္မတထရန့်အစိုးရကလွန်ခဲ့တဲ့5လမှာအမေရိကန်ကသတိပေးခဲ့ပြီးနောက်ပြီးခဲ့တဲ့လတည်းမှာပဲရုရှားက INF ကနေနှုတ်ထွက်ကြောင်းသမ္မတပူတင်အစိုးရကကြေညာခဲ့တာပါ
အမေရိကန်ပြည်တော်စုနဲ့တာလီဘန်တို့ကြား၈ချိန်မြောက်ဆွေးနွေးပွဲတွေကိုဒိုဟာမှာစတင်လိုက်ကြပါပြီ။ဒီဆွေးနွေးပွဲမှာတော့တမိုင်းမှာအမေရိကန်ရဲ့အရှိချဆုံးစစ်ပွဲကိုအဆုံးသတ်နိုင်ရေးသဘောတူညီချက်တရက်ထွက်လာနိုင်တယ်လို့နှစ်ဖက်စလုံးကရည်ညွှန်းပြောဆိုထားပါတယ်။သဘောတူညီချက်တရက်ကိုအဆုံးသတ်ရေးလိုလားမှုကိုတာလီဘန်ဘက်ကပြသနေပြီး ကျွန်တော်တို့ဘက်ကလည်းကောင်းမွန်တဲ့သဘောတူညီချက်အတွက်ဆင်းသင့်ဖြစ်နေပြီလို့အမေရိကန်စစ်ဆန်ညှိနှိုင်းရေးမှူးဇမေးခါလီဇတ်က Twitter လူမှုကွန်ရက်မှာရေးပါတယ်အမေရိကန်နဲ့တာလီဘန်နှစ်ဖက်စလုံးကသဘောတူညီချက်ပါအကြောင်းအရာတွေအပေါ်နားလည်မှုလွဲမှားနေတဲ့အနေအထားလည်းရှိနေပါတယ်။တာလီဘန်ဘက်ကတော့ဒီသဘောတူညီချက်မှာအာဖဂန်တဲကနေနိုင်ငံခြားတပ်ဖွဲ့တွေအထူးသဖြင့်အမေရိကန်တပ်ဖွဲ့တွေထွက်ခွာသွားရေးကိုလိုလားပုံချပါတယ်။အပြန်အလှန်အဖြစ်ပြည်ပနိုင်ငံတွေကိုအကြမ်းဖက်ဝါဒဆွဲဆန့်ကျင်ရေးအာဖဂန်မျိုးပေါ်မှာခွင့်မပြုရေးသူတို့ဘက်ကကတိပေးပါတယ်။အမေရိကန်ညှိနှိုင်းရေးမှူးခါလီဇတ်ကတော့ရှုမြင်ချက်ကတော့ဒီလိုမဟုတ်ပါဘူးငြိမ်းချမ်းရေးသဘောတူညီချက်အတွက်ကြိုးစားနေတာဖြစ်ပြီးတပ်ဆုပ်ရေးသဘောတူညီချက်မဟုတ်ဘူးအာဖဂန်မျိုးပေါ်မှာနိုင်ငံတကာတပ်ဖွဲ့တွေတည်ရှိနေတာကအခြေအနေအရသာဖြစ်ပြီးတပ်ဆုပ်မှုကလည်းအခြေအနေပေါ်မှာပဲမူတည်မှာလို့အမေရိကန်နဲ့တာလီဘန်တို့ရဲ့ရှစ်ကြိမ်မြောက်ဆွေးနွေးပွဲမစခင်မှာပဲ Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ
်စက်တင်ဘာလကျင်းပမဲ့မော်စကိုမြို့တော်ကောင်စီရွေးကောက်ပွဲမှာအတိုက်ခံနေရွေးကောက်ပွဲမဝင်နိုင်အောင်တားမြစ်ထားတာကိုမကျေနပ်တဲ့အတွက်စနေနေ့ကဆန္ဒပြပွဲတွေထပ်ဖြစ်ခဲ့ပြီးဆန္ဒပြသူ600ကျော်ကိုရုရှားရဲတွေကဖမ်းဆီးလိုက်ကြောင်းစောင့်ကြည့်ရေးအဖွဲ့တခုကပြောပါတယ်ရုရှားအနိုင်မင်းရင်ရဲ့အဆိုအရခွင့်ပြုချက်မရဘဲမြို့လေကောင်မှာဆန္ဒပြပွဲတွေလုပ်ပြီးဖမ်းဆီးထားသူအနည်းဆုံး685ဦးရှိတယ်လို့ OVD Info လို့ခေါ်တဲ့ NGO စောင့်ကြည့်ရေးအဖွဲ့ကပြောတာပါအခုလိုဖမ်းခံရသူတွေထဲမှာနာမည်ကြီးအတိုက်ခံခေါင်းဆောင်ဆိုဘိုအပါဝင်သတင်းတော့6ဦးပါဝင်တယ်လို့ AFP သတင်းဌာနကဆိုပါတယ်ဆိုဘိုကိုဆန္ဒပြပွဲမတိုင်မီလေးမှာဖမ်းဆီးလိုက်တာပါပြီးခဲ့တဲ့သတင်းပတ်တွေအတွင်းအတိုက်ခံကိုယ်စားလှယ်လောင်းတချို့ဖမ်းခံရတဲ့ထဲမှာနာမည်ထင်ရှားတဲ့ Navalny လည်းပါဝင်ခဲ့ပါတယ် Navalny ကိုရာဇဝတ်ကြောင်းစုံစမ်းမှုလုပ်ခဲ့ရမှာသူ့ရဲ့ Anti-Corruption Foundation ကတဆင့်ဒေါ်လာ15သန်းကျော်ကိုငွေကြေးခွာချခဲ့တယ်လို့ Russiaစုံစမ်းစစ်ဆေးသူတွေကပြောပါတယ
် VOA American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဗီအိုအေမြန်မာပိုင်းစီစဉ်ရဲ့တင်းငွေတွေနဲ့မနေ့ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်။ရခိုင်လက်နက်ကင်တပ်အေအေနဲ့ပတ်သက်တဲ့ဆိုပြီးစင်ကာပူကနေပြည်နယ်နံပေးခံထားရသူတွေကိုမြန်မာဆွေရကဖမ်းဆီးထိန်းသိမ်းစစ်ဆေးနေတာမှာငွေကြေးလွှဲပြောင်းမှုတွေစစ်ဆေးတွေ့ရှိရာကြောင်းအစိုးရအဖွဲ့ပြောခွင့်ရဦးစော်ထီကတောက်ကြနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။စင်ကာပူကရခိုင်တင်းခေါင်းဆောင်တွေအပါအဝင် 9 ဦးကိုဖမ်းဆီးစစ်ဆေးနေတာပါ။ဩဂုတ်လ9ရက်နေ့မှာချုပ်ရယမန်သတင်းနှစ်ပတ်ပြည့်တော်မှာဖြစ်ပြီးရဲတပ်ဖွဲ့ကိုအစိုးရဘက်ကအခြေအနေမေးမြန်းနေတဲ့အကြောင်းလဲပြောခွင့်ရဥစော်ထီကပြောပါတယ်။ငွေကြေးလွှဲပြောင်းမှုတွေတွေ့တယ်ဆိုပေမဲ့ဘယ်လိုငွေကြေးလွှဲပြောင်းမှုဆိုတာကိုတော့အသေးစိတ်မပြောပါဘူး။ဖန်စီထားသူတွေကိုတော့အကြမ်းဖက်တိုက်ဖျက်ရေးဥပဒေနဲ့ဆွဲထားပြီးတရားရုံးမတင်သေးပဲရဲတပ်ဖွဲ့ကစစ်ချက်ရယူနေစေဖြစ်ပါတယ်။စင်ကာပူပြည်ထောင်စုဌာနကစင်ကာပူရခိုင်တင်ခေါင်းဆောင်တွေကိုပြည်နယ်နံပေးပြီးတဲ့နောက်မြန်မာနိုင်ငံဆက်ရောက်လာချိန်မှာအစိုးရကဖမ်းဆီးခဲ့တာဖြစ်ပါတယ်။အခုချိန်ထိမိသားစုနဲ့တွေ့ခွင့်မရသေးတယ်လို့ဘယ်မှာထိမ့်သိမ်းထားတယ်လဲဆိုတာကိုလည်းမသိရသေးပါဘူး။ထိမ့်သိမ်းခံထားရသူတွေရဲ့ကျန်းမာရေးအခြေအနေကိုလည်းမသိရပါဘူး။ရဲတပ်ဖွဲ့ကသူတို့ကိုတရားစွဲဖို့ဆောင်ရွက်နေတယ်လို့ပြောခွင့်ရဥစော်ထေးကပြောပါတယ်။ဖမ်းဆီးခံထားရသူတွေကတော့ကိုအောင်မြတ်ကျော်ကိုထွန်းအေးကိုဟင်းစောကိုရဲကျော်ထက်ကိုတင်လှိုင်ဦးကိုအောင်မျိုးဝင်းကိုရွှေတန်းလှိုင်မအေးမြတ်မွန်နဲ့ကိုမြက်လင်းဦးတို့ဖြစ်ပါတယ်ရှင
်အမေရိကန်တရုတ်နဲ့ဒေသအတွင်းကထိတန်းသံတမန်တွေတက်ရောက်တဲ့အာဆီယံစည်းဝေးပွဲကျင်းပနေချိန်တောက်ကြနေဘန်ကောက်မြို့ဘုံခွဲမှုဟာထိုင်းတောင်ပိုင်းခွဲထွက်ရေးတပုံတွေရဲ့လက်ချက်ဖြစ်နိုင်တယ်လို့အာဏာပိုင်တွေကတန်တရားရှိနေပါတယ်ဒီဘုံခွဲမှုနဲ့ပတ်သက်လို့ထိုင်းတောင်ပိုင်းတန်တရာရှိသူနှစ်ဦးကိုရဲကဖမ်းထားပါတယ်။ကျန်သာပရိနေတုံးကလည်းထိုင်းရဲချုပ်ဌာနရဲ့အပြင်ဘက်မှာဘုံအတုနှလုံးပေါက်ကွဲခဲ့ပြီးအဲ့ဒီအနီးနားမှာအမေရိကန်တရုတ်အရှိတောင်အာရှနိုင်ငံကြီးဝန်ကြီးတွေစီဝေးလုံနေကြတာဖြစ်ပါတယ်။ဘန်ကောက်တိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်ဖြစ်တယ်လို့ထုတ်ပြောတာမရှိသေးပါဘူး။ရဲတွေရဲ့ပနာမစစ်ဆေးချက်အရတောက်ကြနေဘုံခွဲမှုဟာ2016ဩဂုတ်လကစလို့ထိုင်းတောင်ပိုင်းမှာတောက်လျှောက်ဖြစ်လာခဲ့တဲ့ဘုံခွဲမှုနောက်ွယ်ကတာဝန်ရှိအုပ်စုရဲ့လက်ချက်နဲ့တူတယ်လို့ထိုင်းရဲချုပ်ကပြောပါတယ
်။ပါကစ္စတန်နဲ့အိန္ဒိယကြားနောက်ဆုံးဖြစ်ခဲ့တဲ့ကက်ရှမီးယားဒေသနေဆက်ဖြတ်ကျော်တိုက်ခိုက်မှုတွေအတွင် အိန္ဒိယဘက်ကအတွဲလိုက်ပောက်ကွဲတဲ့ဘုံးတွေတုံးခဲ့တာဟာနိုင်ငံတကာလူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေတွေကိုချိုးဖောက်တာလို့ပါကစ္စတန်ကစွပ်စွဲပါတယ်ဒီတိုက်ခိုက်ဒီလက်နက်တွေကြောင့်ပါကစ္စတန်ဘက်ကအရသာ2ဦးသေဆုံးပြီး11ဦးဒဏ်ရာရတယ်လို့ပြောပါတယ်အိန္ဒိယဘက်ကတော့ဒီစွပ်စွဲချက်ကိုညှင်းဆို့ထားပါတယ်ရှင်
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းလှိုင်းစည်းသူတွေအတွက်နာမည်ကြီးတဲ့ပင်လယ်ကမ်းဆက်ကတဲချောက်ကဘာဇွန်တစ်ခုပြိုကျတာကြောင့်လူ3ဦးသေဆုံးသွားပါတယ်။အမျိုးသမီးတစ်ဦးကနေရာမှာတင်သေဆုံးခဲ့ပြီးကျန်တဲ့ဦးကတော့ဆေးရုံရောက်ပြီးမှသေဆုံးတာဖြစ်ပါတယ်။ကယ်လီဖိုးနီးယားတောင်ပိုင်းမှာတစ်နှစ်ကို4ကြိမ်ကနေ8ကြိမ်အထိတဲချောက်ကဘာဇွန်တွေပြိုကျလေးရှိပြီးအခုပြိုကျမှုပမာဏဟာအကြီးမားဆုံးဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။
အခုလာလေးရတနင်္ဂနွေနေ့မနက်ခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကိုညံဝင်းအောင်တို့ပြောပြပေးသွားကြတာပါရှင်။အခုနျူကလ িয়ার လက်နက်ဆိုင်ရာသတင်းလွှာတစ်ပုဒ်နားဆင်ကြားရပါမယ်။အရှဒေတာမှာအမေရိကန်ရဲ့တာလတ်ပစ်ဒုံးကျည်တွေတက်ဆင်ချထားဖို့လိုလားတဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးကပြောပါတယ်။ရုရှားနဲ့လက်မှတ်ထိုးထားတဲ့တာလတ်ပစ်နျူကလ িয়ার လက်နက်ဆိုင်ရာစာချုပ်ကနှုတ်ထွက်ပြီးတဲ့နောက်အမေရိကန်အနေနဲ့တာလတ်ပစ်ဒုံးကျည်တွေထုတ်လုပ်လာနိုင်ပြီလဲဖြစ်ပါတယ်။သတင်းတောက်ကာလာဘော့ရဲ့သတင်းလွှာကိုမတ်သိန်ကြီးထိုက်ကပြောပြပေးမှာပါရှင်
။အမေရိကန်ကမြေပြင်အခြေစိုက်တာလတ်ပစ်ဒုံးကျည်တွေအရှမှာတက်ဆင်ဖို့လိုလားကြောင်းကာကွယ်ဝင်ကြီးမတ်ကက်စပါကပြောဆိုလိုက်ပါတယ်။ကျေပြန့်လာတဲ့အင်ဒိုပစိဖိတ်ဒေသတွင်းကိုလွှမ်းခြုံနိုင်ဖို့အတွက်ဒီလက်နက်တွေကအရေးကြီးတယ်လို့ဝင်ကြီးရဲ့အစပါကကာကွယ်ဝင်ကြီးဌာနအကြီးအကဲအဖြစ်နဲ့ပထမဆုံးနိုင်ငံတကာခီးစဉ်အတွင်းသတင်းထောက်တွေကိုပြောဆိုသွားတာပါ။ရုရှားနဲ့ဆဲဆုနှစ်နဲ့ချီသဘောတူထားခဲ့တဲ့တာလတ်ပြင်းနျူကလ িয়ার လက်နက်ဆန်ရစာချုပ်ကြောင့်အမေရိကန်တို့အနေနဲ့ကီလိုမီတာ900ကနေ9500ချာမြေပြင်ခြေဆိုင်ဒုံးကျည်တွေအရင်ကမထုတ်နိုင်ခဲ့ပါဘူး။ဒါပေမဲ့ဒီစာချုပ်ကိုရုရှားဘက်ကနှစ်နဲ့ချီချိုးဖောက်နေတယ်လို့အမေရိကန်ဘက်ကထောက်ပြပြီးစာချုပ်ကနေနှုတ်ထွက်ခဲ့တာပါ။အမေရိကန်ရဲ့အကျိုးစီးပွားအတွက်ဆောင်ရွက်ဖို့စာချုပ်အကန့်အသတ်မရှိတဲ့အခုအချိန်ကအချိန်ကောင်းမှာနေတိုးမဟာမိတ်တွေဘက်ကလည်းဒီကိစ္စမှာအမြင်တူပါတယ်လို့ဝန်ကြီးအက်စပါကပြောပါတယ်။လက်နက်တွေအဆင့်အင့်မဖြစ်ခင်မှာအရှဒေတာအတွင်းဘယ်နေရာဘယ်အချိန်မှတက်ဆင်မယ်ဆိုတာကိုတော့သူကမပြောပါဘူး။ဒါပေမဲ့လပိုင်းအတွင်းဒုံးကျည်တွေတက်ဆင်နိုင်ဖို့မျှော်လင့်ကြောင်းပြောပါတယ်။တာလတ်ပစ်နျူကလ িয়ার လက်နက်ဆန်ရသဘောတူညီချက်ကနေနှုတ်ထွက်ခဲ့တဲ့အမေရိကန်နဲ့ရုရှားအရေးအပေါ်တုံ့တက်သူတွေကအဓိကထားနေကြချိန်မှာပဲဒီလိုစာချုပ်ကနှုတ်ထွက်လိုက်တာကတရုတ်နဲ့ရှင်ပြိုင်မှုမှလည်းအမေရိကန်ရဲ့အနေအထားကပိုပြီးအကောင်သွားစေတာပါ။ဝင်ကြီးအက်စပါကအခုလိုပြောပါတယ
် Should be unsurprised because we've been talking about this for some time now and they have
တရုတ်ရဲ့လက်နက်တိုက်ခဲကဒုံးကျည်တွေရဲ့စစ်ဆေးရခိုင်နှုန်းဟာကီလိုမီတာ900ကနေ9500အကြာပြစ်ခတ်နိုင်တဲ့ဒုံးကျည်ဖြစ်ပါတယ်ဒါကြောင့်လဲကျွန်တော်တို့ကဒီလိုစွန့်ရင်မျိုးစီးဖို့လိုလားတယ်ဆိုတဲ့ကိစ္စဟာတရုတ်အတွက်အထူးဆန်းတော့မဟုတ်ပါဘူ
းအမေရိကန်ကာကွယ်ရေးဝန်ကြီးဌာနရဲ့အမျိုးသားကာကွယ်ရေးမဟာဗျူဟာအရအမေရိကန်စစ်ဌာနချုပ်မှာတရုတ်အရေးကထိတ်တန့်ဦးစားပေးကိစ္စဖြစ်ပါတယ်။တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးအငင်းပွားမှုကလည်းလက်နက်ချီကြမြင့်လာပြီးသမ္မတဒေါ်နယ်ထရန့်ကတရုတ်ကုန်ပစ္စည်းတွေအပေါ်စက်တင်ဘာလ၁ရက်နေ့ကစလို့နောက်ထပ်အခွန်တိုးကောက်မယ်လို့ကြားသားပရိနိကကြေညာခဲ့ပါတယ်။ American Progress Center ကကာကွယ်ရေးမူဝါဒဆိုင်ရာကျွမ်းကျင်သူ Rudy Dillon ကတော့အခုချိန်မှာတရုတ်ကအဓိကဆွေးနွေးစရာဖြစ်နေပြီးဒါကရှင်းပြိုင်မှုပါရန်သူမဟုတ်ပါဘူးလို့ VOA ကိုပြောပါတယ်။တရုတ်နဲ့မပြေမလည်ဖြစ်နေမှုအတွင်းဉာဏ်ရည်ထုနဲ့စင်ဆာနည်းပညာတွေတင်ပို့မှုမှာအပြတ်မှောက်တွေကိုကာကွယ်နိုင်ရေးအတွက်အမေရိကန်ဘက်ကစွန့်ရည်ပြစ်ဖို့လိုအပ်နေတယ်လို့ဒီမိုကရေစီကာကွယ်ရေးဖောင်ဒေးရှင်းကစစ်တပ်နဲ့နိုင်ငံရေးအာဏာဆိုင်ရာဌာနအကြီးတန်းညွှန်ကြားရေးမှူးဘရက်လေးဘိုးမန်းကပြောပါတယ်။ဝင်ကြီးအက်စပါရဲ့ပြပခီးစဉ်ကိုတောက်ချာနေမှာစတင်ခဲ့ပြီးဟာဝိုင်ကအမေရိကန်အင်ဒိုပစိဖိတ်ကုကွေရေးဌာနကိုဝင်ရောက်ပြီးကုကွေရေးဌာနကြီးအကဲရေတပ်ဗိုလ်ချုပ်ကြီးဖိလစ်ဒေးဗစ်ဆန်နဲ့လည်းတွေ့ဆုံခဲ့ပါတယ်။စနေနေ့မှာတော့ဩစတြေးလျနိုင်ငံကိုဆက်ရောက်ခဲ့ပြီးတနင်္ဂနွေနေ့မှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့အတူဩစတြေးလျနိုင်ငံခြားရေးဝန်ကြီးကာကွယ်ရေးဝန်ကြီးတို့နဲ့ဆွေးနွေးကြမှာပါ။ကာကွယ်ရေးဝန်ကြီးအက်စပါကနယူးဇီလန်၊ဂျပန်၊ မွန်ဂိုလီးယားနဲ့တောင်ကိုရီးယားတို့ကိုလည်းသွားရောက်မှာဖြစ်ပါတယ်။အာရှပစိဖိတ်ဒေသဟာဦးစားပေးစစ်နယ်ဖြစ်ပါတယ်လို့အမေရိကန်ကာကွယ်ရေးတာဝန်ရှိသူတွေကဟိုရင်နှစ်တွေကလည်းပြောဆိုနေကြတာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရန့်အစိုးရလက်ထက်အရင်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်တုံးကလည်းသူ့ရဲ့ကာကွယ်ရေးဝန်ကြီးတာဝန်တွေကိုအာရှဒေသခီးနဲ့စခဲ့တာဖြစ်ပြီး2019ခုနှစ်ဖေဖော်ဝါရီလမှာဂျပန်နဲ့တောင်ကိုရီးယားကိုတွားရောက်ခဲ့တာဖြစ်ပါတယ
်။မတ်တန်ဂေထိုက်ပြောပြသွားတာပါရှင်။အခုမြန်မာအရေးသုံးသပ်ချက်ကိုနှာစင်ကြရပါတော့မယ်။လာမယ့်2030ပြည့်နှစ်ရောက်ရင်အိမ်တောင်စုတိုင်းလျှက်စစ်တပ်အားတုံးနိုင်အောင်လက်ရှိအစိုးရကကြိုးပမ်းနေပါတယ်။ဒါပေမဲ့ဒီကိစ္စဟာဗဟုအစိုးရတဦးတည်းလှုပ်လို့ရတာမျိုးမဟုတ်ဘဲတိုင်းနဲ့ပြည်နဲ့အစိုးရတွေကိုယ်တိုင်တက်တက်ကြွကြနဲ့ပါဝင်ဆောင်ရွက်ရမယ့်လုပ်ငန်းဖြစ်တဲ့အကြောင်းဥအောင်ခင်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင်။
ဒီအစိုးရကြီးစိုးတဲ့အနှစ်30ကျော်ကာလမှာလမ်းဖောက်ကစားဆောက်တာကိုဂုံယူဝင့်ကြွားစွာမကြာခဏပြောလို့ရှိပါလေ။ဒါပေမဲ့2016ကိုရောက်လာလို့နိုင်ငံ140ကအခြေခံအဆောက်အုံရဲ့အရေးအသွေးကိုစစ်ဆေးလိုက်တဲ့အခါမှာမြန်မာဟာအဆင့် 134 အောက်ဆုံးပိုင်းကလိုက်နေတာကိုတွေ့ရကြောင်းကမ္ဘာပြန်ဆိုင်မှုအညွှန်းမှာဖော်ပြထားပါသေး။နိုင်ငံပေါင်း140မှာမြန်မာတဲ့သာသာ133နိုင်ငံရှိပြီးမြန်မာတဲ့ညံ့တာ6နိုင်ငံသာရှိပါလေအာဆီယံ10နိုင်ငံမှာလဲလက်စစ်တအားသုံးဆွဲမှုအနည်းဆုံးဟာမြန်မာနိုင်ငံဖြစ်နေပါသေးဒါကြောင့်မို့လာမယ့်10နှစ်အတွင်းအင်တောင်စုအားလုံးလက်စစ်မီသုံးနိုင်မဲ့အမျိုးသားလက်စစ်တအားစီမံကိန်း National Electrification Plan အကောင့်ထဲပေါ်ဖို့စီစဉ်နေပါသေး2014မှာအင်တောင်စု2တန်းကျော်လက်စစ်မီရနေရက2030မှာအင်တောင်စု9တန်းကျော်အထိမိပိနိုင်မဲ့ရည်ရွယ်ချက်ဖြစ်ပါတယ်ဒီနေရာမှာတိုင်းနယ်ပြည်နယ်အစိုးရပါဝင်နိုင်မဲ့အခမ်းအနားကိုအာရှဖောင်ဒေးရှင်းကလွန်ခဲ့တဲ့ဧပြီလကအစည်းအဝေးခန်းစာထုတ်ပြန်ထားပါတယ
်တိုင်းနယ်ပြည်နယ်ပါဝင်နိုင်တဲ့အခမ်းအနားတွေနဲ့ပတ်သက်ပြီးအာရှဖောင်ဒေးရှင်းကအစည်းအဝေးခန်းစာတွေထုတ်ပြန်လာတာ2013ခုနှစ်ကတည်းကဖြစ်ပါတယ်2018ဒုတိယ6လပိုင်းမှာရှမ်းပြည်နယ်ရန်ကုန်တနင်္သာရီဘုကိုးနဲ့နေပြည်တော်နယ်မြေတွေကိုကွင်းစင်းလေးလာတဲ့အပေါ်မှာအခြေခံပြီးဧပြီလမှာအစည်းအဝေးခန်းစာထုတ်ပြန်တာဖြစ်ပါတယ်မြန်မာပြည်မှာပြည်စစ်ဓာအားသုံးဆွဲမှုမမျှမတဖြစ်နေတာကြားလှပါပြီတပြည်လုံးသုံးတဲ့လျှက်စစ်စွမ်းအားရဲ့တဝက်လောက်ကိုရန်ကုန်နယ်မြေကသုံးနေတာဖြစ်ပါတယ်တိုင်းနယ်ပြည်နယ်14ခုအနက်9ခုမှာလျှက်စစ်ဓာအားသုံးသူ40ရာခိုင်နှုန်းတောင်မရှိတာတွေ့ရပါတယ်ဓာအား56ရာခိုင်နှုန်းကိုရည်အားလျက်စစ်ကရရှိပြီး41ရာခိုင်နှုန်းကိုတော့သဘာဝတန်ခွေကရယူတာဖြစ်ပါတယ်။ကြောင်မီးသွေး3ဓာအားက2ရာခိုင်နှုန်းရှိပြီးဒီဇယ်3ဓာအားက1ရာခိုင်နှုန်းသာရှိပါတယ်။6တွေ့ရသည်မှာရည်အားလျက်စစ်ထုတ်လုပ်မှုကြာဆင်းတာဟာပြဿနာဖြစ်ပါတယ
်။လျက်စစ်ဓာအားကိုအစိုးရကအရှုံးခံပြီးပြန်ပြူးနေတာမို့သုံးဆွဲတဲ့အင်တောင်စုများလေလေရှုံးတဲ့ပမာဏလည်းများလေလေဖြစ်ပါတယ်။ဒီနေ့တည်းမှာဒေါ်လာတန်း1000လောက်အစိုးရကစိုက်ရလိမ့်မယ်လို့ကမန်းပါလေဒီတိုင်းရေရှည်ဆက်သွားလို့မဖြစ်နိုင်ပါဘူးအခြေခံဥပဒေအရတိုင်းပြည်ပြည်နယ်အစိုးရတွေမှာစွန့်အင်နဲ့ဆိုင်နဲ့လုတ်ပိုင်ခွင့်အသင့်အသင့်ရှိပါတယ်လုတ်ပိုင်ခွင့်ဘောင်ထဲကနေလျှက်စစ်တအားထုတ်လုပ်ဖို့အာရှဖောင်ဒေးရှင်းကအကြံပေးတာပါတယ်ကျေးရွာ6400ရှိတဲ့အနေနဲ့600ခန့်နှုန်းကိုသာလျှက်စစ်တအားပေးနိုင်ပါတယ်ဒီစင်းနဲ့ရည်အားလျက်စစ်အသေးစားအသုံးများပါတယ်။ရှမ်းပြည်နယ်မှာရည်အားလျက်စစ်အသေးစား9000ကျော်ရှိတာကိုဥပမာပေးပြီးမီဂါဝတ်30မကျော်တဲ့မီးစက်တိဆောက်တာဟာစီးပွားရေးတွက်ချေကြိုက်တယ်လို့ဆိုပါတယ်
။ထိုင်းနိုင်ငံမှာလျက်စစ်တာအား20ရာခိုင်နှုန်းကိုမီဂါဝတ်50မကျော်တဲ့စက်ရုံလေးတွေကထုတ်လုပ်နေတာကိုသင်ခန်းစာယူသင့်တယ်လို့ဆိုပါတယ်။လျက်စစ်စွမ်းအားထုတ်လုပ်မှုနဲ့ပြန်ပြူးမှုကိုပြည်ထောင်စုအစိုးရကဗဟိုချုပ်ကန်မှုသုံးပြီးကြိုးကင်နေတာဟာတိုးတက်ဖွံ့ဖြိုးမှုကိုအဟံတားဖြစ်စေတယ်လို့အာရှဖောင်ဒေးရှင်းအစည်းအဝေးခန်းစာမှာဖော်ပြပါတယ်။လက်ရှိအစိုးရက2015မှာစွမ်းအင်ပေါ်လစီအသစ်ချတဲ့အခါအသွင်မတူတဲ့စီမံကိန်း3ခုပေါ်လာပါတယ်။အာရှဖွံ့ဖြိုးရေးဘဏ်ရဲ့စီမံကိန်း၊ကမ္ဘာဘဏ်ရဲ့စီမံကိန်းနဲ့ဂျပန်ဂျိုက်ကာရဲ့စီမံကိန်းတွေဖြစ်ပါတယ်။2030မှာအိမ်တောင်စုတိုင်းလျက်စစ်ဓာအားသုံးနိုင်ရမယ်ဆိုတဲ့ရည်ရွယ်ချက်ကလွဲပြီးအစိုးရမှစီမံကိန်းမရှိပါဘူး ဒါကြောင့်တိုင်းနယ်ပြည်နယ်အစိုးရတွေကိုလုပ်ပိုင်ခွင့်ပိုပေးဖို့အာရှဖောင်ဒေးရှင်းကအကြံပြုထားပါတယ
်ဘ ਹੁ အစိုးရအတီးပြုခြင်းနဲ့အကောင့်တွေဖော်တဲ့စွမ်းအင်စီမံကိန်းကြီးတွေဟာတာဝန်ခံမှုဝင်လင်းမြင်သာမှုတဘာဝပတ်ဝန်းကျင်နဲ့လူအခွင့်အရေးလေးစားမှုစတာတွေကင်းမဲ့တဲ့အစီအလာရှိတာကြောင့်ဒေသခံပြည်သူတွေကလက်မခံလိုကြပါဘူးတိုင်းနယ်ပြည်နယ်အသီးသီးရဲ့လူအချက်နဲ့အညီအကောင့်တွေဖော်နိုင်မဲ့အသေးစားဓာအစီမံကိန်းတွေကိုဘ ਹੁ အစိုးရဌာနတွေလုံးမပေးနိုင်ဘူးလို့ဒေသခံတွေကမြင်ကြပါတယ်ပုဂ္ဂလိကကန္တာကတင်ပြတဲ့စွမ်းအင်စီမံကိန်းကိုအကဲပြတ်နိုင်တဲ့အရေးကြီးရှိတဲ့ဝန်တန်းနဲ့ဝန်ကြီးတွေရှိဖို့ကလည်းအရေးကြီးပါတယ်မြန်မာဘက်ကလှုပ်ကြံကန့်ကျင်စိတ်ရှိကြပေမဲ့စွမ်းအင်ထုတ်လုပ်ဖြန့်ဖြူးရေးအတတ်ပညာကိုနားမလည်တဲ့အတွက်နှောင့်နှေးကြံ့ကြာနေရပါတယ်နေအောင်ကြီးဆိုလာဒါအားလှုပ်ကြံတဲ့နိုင်ငံခြားကုမ္ပဏီတစ်ခုဟာသက်ဆိုင်ရာအစိုးရဝန်ထမ်းတွေနဲ့တွေ့ဖို့အတော်ဆောင်ရပါတယ်လုပ်ငန်းဖြစ်နိုင်မဖြစ်နိုင်ကိုယ်စီရင်နဲ့ကိုယ်လေ့လာဖို့အတွက်အတီးပြည့်ချက်ယူရတာလက်နဲ့ချီပြီးကြားတယ်လို့ဆိုပါတယ်ဒါကြောင့်အသေးစားဓာအားပေးလုပ်ငန်းဆိုင်ရာအတတ်ပညာကိုနားလည်အောင်တိုင်းနယ်ပြည်နယ်ဝန်ထမ်းနဲ့ဝန်ကြီးတွေကိုသင်တန်းပေးဖို့အချိန်ရောက်နေပြီလို့အာရှဖောင်ဒေးရှင်းအစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ
ကောင်းကင်စီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာအရေးသုံးသက်ချက်ကိုကြာသာပတိနှင့်ညတိုင်းမှာအသစ်ထုတ်လွှင့်ပေးပြီးအခုလိုတနင်္ဂနွေနေ့မနက်ခင်းမှာနောက်တစ်ချိန်ပြန်ပြီးတော့နှာစင်နိုင်ကြပါရရှင်အခုဆက်ပြီးဒေါ်လာလတ်တန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style Indian 3အင်္ဂလိပ်သင်ခန်းစာကိုလည်းနှာစင်လေ့လာကြရအောင်ပါရှင
Idrin ba English American Side Ganda ma myet maw thadin loka ma thong nu ni de idiom a thong chu go tin pya pe ma mo patama u song tin pya pe me idiom a thong ga ro
pull no punches
phit par de sa long paw ga pull pull ga tama a phin swae de lo de be ya pe me di niya ma le ti tho da ne sai ne twet chang de be ga tho da phit par de no no ga ma ho tbo pya da P-U-N-C-H-E-S, punches ga, let thee toe ya ma, nya bi toe de, let thee loong ni phit bi, zekzu kumwe da yai, diwe ga ro, nya bi toe de, let thee loong ni ma shi da phit ba de. Toe like de, let thee da nga, tepe ta gu, nya bi toe da ma ho de dwe. De ni ro, toe like de, let thee da nga, tepe ta gu, a ti na zi de, tepo phit ba de. Di yi thong wa, le hui bwe ga ni, sin ten la ra phit bi, pull a punch, so yin, လက်ဝေးသမားကတဖက်လူကိုညှာပြီးတက်တက်တသာရှော့ရှော့ပေါ်ပေါ်ထိုးတာကိုဆုလိုပါတယ်။ idiom ဆိုတဲ့သဘိုက်ဒီဘယ်ကတော့တဖက်လူကိုမညှာမတာအထိနာအောင်ပြောဆိုဝေဖန်တာပြက်ပြက်သားသားပြောင်းကြကြအာမနာပဲပြောဆိုတာမျိုးဖြစ်ပါတယ်။ဒီ idiom အသုံးကိုသမ္မတဒေါ်နယ်ထရမ့်နဲ့2020အရွေးကောက်ပွဲမှာဝင်ရှင်ပြန်နိုင်ဖို့ဒီမိုကရက်ဘက်ကသမ္မတကိုစလောင်းဖြစ်လာရေးအတွက်ရွေးချယ်ခံရဖို့ကြိုးပမ်းနေကြသူတွေကြားစကားစစ်ထိုးပွဲတွေကျင်းပနေရာမှာပုထုနီညကဒီထရိုက်မှာကျင်းပခဲ့တဲ့စကားစစ်ထိုးပွဲမှာဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်အပါအဝင်တခြားဒီမိုကရက်ပါတီရဲ့သမ္မတကိုယ်စားလှယ်ဖြစ်လာရေးအတွက်ရွေးချယ်ခံရဖို့ကြိုးပမ်းနေကြသူတွေစုစုပေါင်း10ဦးလို့ရဲ့စကားစစ်ထိုးပွဲမှာကိုပါတီချင်းဖြစ်ပေမဲ့မညာမတာဝိုင်းပြီးအထင်အအောင်ပြောဆိုဝေဖန်ခဲ့ကြတဲ့အတွက်ကြောင့် The Washington Post သတင်းစာကြီးကThe Democrats pull no punches, so re kaung yi ne ye ta ge ra phit par de. Di thon ne pat de lu George Group pi de u mao le la chi cha ya aw ma.
The ethnic leaders pulled no punches during the latest peace negotiations.
Dai da kaung saung dui ga naw song chin ba ge de nyin chan ye swin ni be ma pyat ta 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 phyaung cha cha a ma na be pyo su ge cha de lu di be ya ba de.ဥမောင်းနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ The ethnic leaders pulled no punches during the latest peace negotiations
ကုဆလေတင်ပြပေးမယ် idiom အသုံးကတော့
bear the brunt
ဖြစ်ပါတယ်ဆာလုံးပေါင်းက bear bear ကခံရတာ the the brunt the brunt ကအဆိုးဆုံးတံဖြစ်ပြီးဇဆုခွေဓာတ်ရိုက်ဒီဘေကအဆိုးဆုံးတံခံရတာဖြစ်ပါတယ်idiom ဆိုရဲတဝိုက်ဒီဝဲကလည်းသိမကွာလာပါဘူးတခုခုနဲ့ပတ်သက်လို့ကျမတို့မြန်မာအခေါ်ခါစီခံရတာမျိုးဖြစ်ပါတယ်ဘန်းစကားရဆိုရင်တော့အစောခံရဆုံးအတီးခံရဆုံးနဲ့ဆင်တူတယ်လို့ဆိုရမှာပါစောစောကတင်ပြခဲ့တဲ့ဒီမိုကရက်ပါတီကသမ္မတကိုယ်စားလှယ်ဖြစ်လာဖို့ကြိုးပမ်းနေကြသူတွေကြာ စကားစစ်ထိုးပွဲတွေနဲ့ပတ်သက်ပြီးတော့ပဲဗုဒ္ဓနိညာကကျင်းပခဲ့တဲ့စကားစစ်ထိုးပွဲမှာစုစုပေါင်း10ဦးပါဝင်ခဲ့ရမှာပါတီရဲ့သမ္မတကုစတောင်းဖြစ်လာဖို့အလားအလာအကောင်ဆုံးတည်ပြင်းနေတဲ့ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကိုကြံသူနဲ့ဝင်ရှင်ပြိုင်ကြတဲ့ဒီမိုကရက်တွေကအဓိကဝိုင်းပြီးမညာမတာပြောဆိုဝေဖန်ခဲ့ကြတဲ့အတွက်ကြောင့်ဘိုင်ဒန်ဟာသူ့ရှင်ပြိုင်ဘက်တွေရဲ့ဝိုင်းတိုက်ခိုက်တဲ့အဆိုးဆုံးတံကိုခံခဲ့ရတဲ့ဆိုပြီးဝါရှင်တန်ပို့သတင်းစာကြီးကပဲ Biden bears brunt of rivals' attacks ဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်တဲ့ဥပမာလေ့လာကြည့်ကြရအောင်ပါ
။ Young people bear the brunt of unemployment in our city.
ကျွန်တော်တို့မြို့မှာလူငယ်တွေကအလုပ်လက်မဲ့ဖြစ်ရတဲ့အခြေအနေရဲ့ဒဏ်ကိုအဆိုးဆုံးခံကြရတာဖြစ်တယ်လို့ဒီပေရပါတယ်။ဥမောင်းနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Young people bear the brunt of unemployment in our city.
ခုနောက်ဆုံးတပြပြီးမယ် idiom အသုံးကတော့
saber rattling
ဖြစ်ပါတယ်။စာလုံးပေါင်းက S A B E R saber ကဒါရှိ R A T T L I N G rattling ကအတံမြောင်လှုပ်တာလှုပ်တာရမ်းတာဖြစ်ပြီးသူတို့ခုရဲ့ဓာတ်ရိုက်ဒီပေကဓာရှည်နဲ့အတံမြောင်လှုပ်တာဒါမှမဟုတ်ဓာရှည်နဲ့တရားရန်လှုပ်တာဖြစ်ပါတယ်ဒီသုံးဆင်းသက်လာတာကတော့20ရာစုစစောပိုင်းကအင်္ဂလိပ်စစ်ဘိုတွေဘေးမှာချိတ်ထားလေရှိတဲ့ saber ဆိုတဲ့ဓာရှည်ကိုထုတ်ပြီးသူတို့ကခုံမဲထစ်မဲတတ်မဲဖြတ်မဲချိတ်ချောက်တဲ့အပြုအမျိုးကနေဆင်းသက်လာတယ်လို့ဆိုပါတယ်ကျမတို့မြန်မာမှာတော့ဓာရှည်တရားရန်နဲ့ရက်ွက်တဲ့လူမိုက်လို့ဗိုလ်ကြတာမျိုးနဲ့ဆင်တူတယ်လို့ဆိုရမှာပါခုခေတ်မှာတော့ဓာရှိအစာသနခါကြထိုးလိုက်ရမ်းလိုက်ချင်းချောက်ဗိုလ်ကြတာမျိုးနဲ့ဆင်တူတယ်လို့ဆိုရမှာပါ idioms တွေတော့ white dive ကတော့နိုင်ငံအတိုင်းတာနဲ့ဆိုရင်လက်နဲ့စီအင်အားသုံးချင်းချောက်တာမျိုးမကြခဏလုပ်ပြတာကိုဆိုလိုတာဖြစ်ပါတယ်တမန်လူအနေနဲ့ကတော့ကိုယ်မှာရှိတဲ့အာဏာကိုသုံးပြီးပါဇက်ကားဖြစ်ဖြစ်အမှုရာဖြစ်ဖြစ်အာဏာပါဝါကိုမကြခဏထုတ်ပြတာမျိုးကိုဆိုလိုတာဖြစ်ပါတယ်ကျမတို့မြန်မာအတုံးမှာဓာချင်းချင်းလို့လောက်တာမျိုးလို့ဆိုနိုင်ပါလေဒီတုံးကိုမကြသည့်မိကမြောက်ကိုရီးယားကနေဒုံးလက်နဲ့တွေတစ်ခုပြီးတစ်ခုပြစ်လွတ်ပြီးဓာချင်းချင်းလို့ချင်းချောက်ခဲ့တဲ့အတွက်ကြောင့်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျင်အွန်းတို့နှစ်ဦးမကြသည့်မိကမြောက်နဲ့တောင်ကိုရီးယားကြားစစ်မဲ့ဇုံမှာတွေ့ဆုံခဲ့လို့စိတ်ဓာတ်တက်ကြွမှုတွေဖြစ်တာကိုဒီမြောက်ကိုရီးယားရဲ့ချင်းချောက်မှုတွေကမှေးမိန်စေခဲ့တယ်ဆိုပြီးဝါရှင်တန်ပို့သတင်းစာကြီးကNorth Korean saber rattling dims euphoria of Trump's DMZ meeting. ဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ဥပမာလေ့လာကြည့်ကြရအောင်ပါ
။ World leaders were concerned because there had been a great deal of saber rattling between the two countries.
ကမ္ဘာကောင်းဆောင်တွေနဲ့နှစ်နိုင်ငံကြားအင်အားသုံးချင်းချောက်မှုတွေအတော်လေးရှိခဲ့လို့ဆိုရင်နေကြတယ်လို့ဒီပေရပါတယ်ဥမောင်းနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ World leaders were concerned because there had been a great deal of saber rattling between the two countries
ဒီတွင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
pull no punches bear the brunt saber rattling
ဖြစ်ပါတယ်နောက်တွင်ပါခုလိုချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်
တော်လာလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုအခုလိုစနေနေ့ညမနက်တိုင်းမှာနားဆင်လေ့လာနိုင်ကြပါရဲ့ရှင်။ VOA ကနေထုတ်လွှင့်သမျှ Indian သုံးအင်္ဂလိပ်စာသားတွေကိုကျမတို့ရဲ့ website လိပ်စာ bamis.voanews.com မှာနားဆင်နိုင်ပါရဲ့ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA American တန်ကတနင်္ဂနွေနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ24 40 51လိုင်းလမီတာ190ကနေနားဆင်နိုင်သလို VO ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်အခုဒုတိယပိုင်းမှာတော့စနေနေ့ညကဆွေးနွေးထားကြတဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ကြရမှာဖြစ်ပါတယ်ကိုအောင်လွင်ဦးကအစီအစဉ်ထုတ်လွှင့်ပေးခဲ့တာပါရှင်
မင်္ဂလာပါခင်ဗျာဒီနေ့တည်းရဲ့လေးလိုင်းစီစဉ်မှာတော့သဘောထားအမြင်တွေကွဲလွဲကြတဲ့နေရာမှာအဆုံးမရအောင်ဘယ်လိုထိမ့်မလဲဆိုတာကိုဆွေးနွေးသွားမှာပါမြန်မာနိုင်ငံမှာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကအစပုဂံဒေသကိုကမ္ဘာ့ယဉ်ကျေးမှုအမွေနဲ့စည်းဝင်ဖြစ်တဲ့ကုလသမဂ္ဂလက်အောက်ခံ UNESCO ကအသိအမှတ်ပြုလိုက်တဲ့ကိစ္စအဆုံးကံကွက်တဲ့အတန်တွေထောက်ခံတဲ့အတန်တွေလည်းကြည်ကြည်လည်လောင်ကြားခဲ့ကြရပါတယ်ဟိုတကယ်တော့မြန်မာနိုင်ငံမှာပြန်လည်သိမ့်မြက်ရေးအမုန်းစကားတွေမပြန်ပွားရေးလူမှုအတိုင်းအဝန်းကြမှာတဟဇာတာဖြစ်ရေးလို့ဆိုလို့ရှာတဲ့ကြားပဲဒီနိုင်ငံရေးလူမှုရေးဘာသာရေးယုံကြည်မှုတွေမတူကွဲပြားတဲ့အပေါ်မှာပြင်းပြထန်ထန်သဘောထားကွဲတာတွေဘာကြောင့်ဖြစ်နေရသလဲဒီထက်ပိုပြီးကြီးထွားမလာအောင်ဘလို့ရှောင်ရှားနိုင်မလဲဆိုတော့ကျွန်တော်တို့အဓိကဆွေးနွေးဆောင်မှာဖြစ်ပါတယ်ပြည်နယ်ဆွေးနွေးဖို့ကျွန်တော်တို့ဖိတ်ခေါ်ထားတဲ့သူ2ဦးရှိပါတယ်တူကတော့ကျွန်တော်တို့မြန်မာနိုင်ငံဒီစိုင်းသားကြီးလူမှုသဟဇာတာပေါ်ဆောင်ရေးစင်တာကကိုသက်စုဝင်ဖြစ်ပါတယ်နောက်တူကတော့သတင်းစာဆရာဦးတရာသွေးပါဆိုတော့ကျွန်တော်ဒီပင်နိုင်ဆွေးနွေးမဲ့သူတွေရဲ့သုံးသက်ချက်ကိုအချင်းယုံကျွန်တော်ကြားချင်ပါတယ်ခင်ဗျအရင်ဆုံးတော့ဒီလောလောလတ်ကိစ္စတစ်ခုကတော့ဒီပုဂံဒေသကိုဒီ UNESCO ကကမ္ဘာ့ယဉ်ကျေးမှုအမွေအနှစ်စင်းတွင်းလိုက်တဲ့ကိစ္စပေါ်မှာဒီတီတခုဆရာတော်ကဝေဖန်လိုက်တဲ့ကိစ္စပါဒီနေရာမှာဟိုသူဆွေးနွေးတဲ့ကိစ္စကိုတော့မှန်သည်မှားသည်ကျွန်တော်တို့ဆွေးနွေးဖို့တော့မဟုတ်ပါဘူးဒါပေမဲ့ဒီကဆွေးနွေးကြတာတော့ဒီနေရာမှာထောက်ခံတဲ့သူတွေကန့်ကွက်တဲ့သူတွေကြမှာတချို့ကဟိုတစ်ဖက်နဲ့တစ်ဖက်ပေါ့လေတော်တော်ပြင်းပြထန်ထန်ပြောကြဆွေးရတာတွေရှိနေပါတယ်ဆိုတော့ဟိုဒါနဲ့ပတ်သက်လို့ကိုသက်ဆွေးဝင်အရင်ဆွေးနွေးပြပါခင်ဗျာအထူးသဖြင့်ဒီလူမှုကွန်ရက်တွေမှာပေါ့လေတစ်ဖက်နဲ့တစ်ဖက်လုံလုံကဲကဲပြောကြဆွေးရတာတွေကဒီကဘာကြောင့်ဖြစ်ကြတာလဲ
ဟုတ်ကဲ့ခင်ဗျာလူမှုကွန်ရက်ဒီစာရေးပြန်လာတဲ့ဒီ2012နောက်ပိုင်းပေါ့နော် Facebook တွေပေါ့ဒီပြန်ဖြစ်လာပြီးနောက်ပိုင်းမှာလေကျွန်တော်အမောစကားတွေရလာတယ်ပြီးခဲ့တာကျတော့ဘက်ကတဲ့ဟာမျိုးပေါ့ဆိုတော့ fit back က energy back ကအဲ့လိုဟာပုံစံမျိုးတွေနဲ့စားရတဲ့မှာဖြစ်လာတဲ့ဟာမျိုးရှိတယ်။နောက်ပိုင်းကျတော့ကျွန်တော်ဒီကအဲ့လိုဟာမျိုးပါလာတိုင်းတိုင်းကြီးပါလာတယ်ဆိုတော့ဘက်ကအများကြီးကွဲသွားပြီးတော့ဒီ online ပုံမှန်လေးတွေကျွန်တော်တို့အစုအဖွဲ့ပေါင်းစုံမျိုးတွေဖြစ်သွားပြီးတော့တစ်ဖက်နဲ့တစ်ဖက်နဲ့အဲ့လိုမျိုးကြံဆောင်ကြပြောကြဆိုကြတာလည်းများလာတယ်ကျွန်တော်သိရတယ်။အဲ့တော့ဒီဖြစ်နေတဲ့ဟာကတော့ဒီအခုမှစဖြစ်လာပုံစံနဲ့ကျွန်တော်ကဒီဖြစ်ပေါင်း5နှစ်လောက်ပေါ့နော်ဒီဟာအစ်မဖြစ်လာသေးတဲ့ဟာတွေကအခုတော့ပဲတော့ပုံပြီးတော့ကျေကျေလေးပြူကြီးသွားလာတဲ့ဟာပုံစံမျိုးတွေရတယ်အဲ့ဒီကကျက်တာကတော့ဒီမိုကရေစီကျင့်ကြံမှုမရှိတဲ့ဟာပေါ့နော်ဒီမိုကရေစီကလည်းမရှိတဲ့ဟာမျိုးဒီခါကျတော့ဒီအွန်လိုင်းဖူတွေဟာမျိုးကကျွန်တော်အကောက်ပေါင်းဆုံးပြင်လို့ရတယ်တကယ်တမ်းအဲ့တော့ကျွန်တော်လူခွေပြီးကိုမတင်မြတ်နေအောင်ပြဿနာတက်နေအောင်လို့ခုအတွက်ဖန်ပြီးကျင်နေကြတဲ့လူတွေရှိတယ်အဲ့တော့ဒီအဲ့လူတွေကနေပြီးတော့ဒီလူရဲတစ်ခုချာကြည့်တော့လည်းပြောရမှာပေါ့နော်ဒီအွန်လိုင်းမှာအကောက်အထုတွေအများကြီးရှိတယ်အဲ့တော့ဒီဝင်ဆဲနေကြပြဿနာရှာနေကြတဲ့လူကြီးတိုင်းရှိတဲ့အကောက်အထုတွေများတယ်အဖြစ်တွေလည်းရှိပါတယ်အထုတွေလည်းများတယ်ပေါ့နော်အဲ့တော့ဒီအကောက်အထုတွေကနေပြဿနာဖြစ်အောင်လာကြည့်တော့ပွားတယ်ဒီပြောလို့ရှိရင်အစရဖွဲ့ဆိုပြီးကြိုးကြိုးဒေါသထွက်လာအောင်လုပ်တယ
်။
ဒီအခါကျတော့ကျွန်တော်လူ့ဖွဲ့ပြီးမှလည်းဒီဒီမိုကရေစီပြည်သူဒီမိုကရေစီပြည်သူမရှိနေတဲ့အခါကျတော့ဒီပြဿနာတစ်ခုခုကိုကျွန်တော်တို့အချက်လက်နဲ့ထောက်ပြဝေဖန်ရတဲ့အစစိတ်နေရတယ်ဆိုကျွန်တော်တို့အချက်ပုံပဲ။ဒါဖြစ်လို့လဲဆိုကျွန်တော်တို့ရကလည်းဒီဖြစ်ပေါင်းများစွာဒီစေုပ်စုကြီးအောက်မှာကျွန်တော်ဖိနှိပ်ချင်ရတယ်မတင်ရက်ချက်တွေရှိတယ်။အဲတော့ဒီအကူကျွန်တော်တို့အိုင်ဒန်တီတီတစ်ခုဖျောက်ပြီးတော့ဆဲလို့ရတဲ့အခါရှိအောင်တော့အကောင့်အထုတွေနဲ့ကျွန်တော်လုပ်ပြီးတော့ဖျောက်ပြီးတော့ဒီဆဲနေရကုမကြီးနဲ့တွေရတယ်ပြောရတဲ့ဟာရှိတဲ့အခါကျတော့ဒီ online မှာတော့ပဲကြတော့အဲ့လိုမျိုးဖေးကြဆိုကြပြောကြတဲ့ဟာမျိုးတွေကရှင်ပြင်းမှုတစ်ခုပုံမျိုးတွေဖြစ်လာပြီးတော့တက်တည်ကျဲကုန်ရတဲ့ပုံစံမျိုးတစ်ခုရှိတယ်ပေါ့နော်
ဟုတ်ကဲ့ကိုတရားသွေးသဘောထားခင်ဗျာအခုကျွန်တော်တစ်ဖက်နဲ့တစ်ဖက်တလူလုံလုံကဲကဲတွေပေါ့လေပြောကြဆိုကြဖြစ်နေတဲ့ကိစ္စတွေအဓိကဘာတွေမှာအခြေခံနေရလို့သုံးသပ်လို့ရတယ်ခင်ဗျာ
ဟိုဆရာလည်းပြောသွားပြီပေါ့နော်ဟိုကျွန်တော်တို့များဒီပြောရတယ်ပြည်စုံပါအဲ့မှာကျွန်တော်လည်းပဲထပ်ပြီးတော့ဖြည့်ခဲ့ပြီးပြောကြတဲ့စကားပါလဲဆိုတော့ကျွန်တော်တို့လူမျိုးပါကပြဿနာကဆိုတာပြောရဲဟိုဆရာပြောသွားတယ်ကျွန်တော်တို့ဒီအခြေခံနေနိုင်ငံရေးအားပြိုင်မှုတွေရှိတယ်တော့ကဘုဒ္ဓမပြည့်စုံမှုတွေရောတော့ကကျွန်တော်တို့ဒီလူမျိုးထိန်းချောင်းမှုတွေရောပညာရေးပေါ့နော်ပညာရေးအာနေဟာဒီအာနေတဲ့အခြေခံအာနေတဲ့အခြေခံလို့ကျွန်တော်စဉ်းစားသုံးသပ်နိုင်ဆိုတာအာနေမှုတွေပေါ့ဒါဒါဒီကိုအခြေခံပြီးတော့တခါနိုင်ငံရေးအပြည့်မှုတွေပါအသုံးချတယ်ဟုတ်လားဟိုကျွန်တော်တို့ဒီဒီကျွန်တော်တို့အများစုက online သုံးတဲ့ဒီကအရန်တိုင်းဒီမှာများလာတယ်များအများစုကဟလာဘုဒ္ဓမကျွဲဘူးပြပညာရေးအပြည့်နဲ့နေတယ်စဉ်းစားသုံးသပ်နိုင်ဆိုတာလည်းအာနေတယ်ဒါကိုတိတိနဲ့ပြတ်မှတ်ထားပြီးတော့ဟိုကျွန်တော်ဝါရတန်ကြီးဖွဲ့ရဆိုတော့ကျွန်တော်အကောင့်တွေနဲ့ရှိလောက်တာလည်းရှိတယ် ဟုတ်လားအဲ့တော့ကျွန်တော်တို့ကဒီလို issue တွေရှာပြီးတော့ပြဿနာတက်နိုင်တဲ့ issue တွေပေါ့နော်ခါနဲ့တစ်ဖက်အားသာချက်ရဖို့တော့ကိုယ်လည်း issue တွေနှစ်ဖက်လုံးကရှာပြီးပြင်လာတယ်အဲ့ဒါဝိုင်းပြီးတော့ဟိုဝိုင်းဝုန်းကြတော့ပေါ့ဗျာကျွန်တော်တို့အကျဉ်းစကားနဲ့ပြောမယ်ဆိုတော့ဟာဒါတွေကဘာဖြစ်လို့ဖြစ်နေသလဲလို့ပြောရင်အခြေခံအပြင်တော့ထောက်ပြကြရတယ်အများကြီးတဲ့မှာကျွန်တော်ရေးပါတယ်အချက်တစ်ချက်ကိုထောက်ပြတယ်အဲ့ဒါဘာဖြစ်လို့ကျွန်တော်တို့တိုင်းပြည်မှာတိုင်းပြည်ဒီပြည်သားအများစုကအရန်ကိုညံလို့ပြီးတော့အရန်ကို competitive power ပေါ့တော့ကျွန်တော်တို့အရန်အပြိုင်ဆိုင်ကြီးတယ်ဆိုတော့ဟိုမအီပန်ကြီးတခါတည်းကြတော့မစင်းစားတော့ဘူးကျွန်တော်တို့ဒီတက်လာတစ်ခုမှာဟလာဒီလိုမျိုး issue တစ်ခုအနေနဲ့တင်လာတဲ့ခါကြရင်ကိုယ့်ဘက်ကဟလာဒါကတစ်ဖက်ကနေပြောနေတာဟလာတို့ဘက်ကခုခံရမယ်ဒါပေမဲ့တို့ဘက်ကနေပြောတာအားတာမယ်ချက်တော့တို့ဖြစ်ပြောရမယ်ဆိုတော့ game ပေါ့နော်ကျွန်တော်တို့တစ်ဖက်နဲ့တစ်ဖက်ဟလာအားပြိုင်တဲ့ game ပေါ့ဟိုကျွန်တော်တို့ဘက်နှစ်ဖက်မှာအများကြီး game ရဲ့ဆိုရင်ပေါင်သွားတယ်ဆိုတော့ပြောရဲမှန်ဤမှားဤတွေဟလာဟိုအကျိုးရှိမကျိုးမရှိတွေလုပ်ကြည့်ရှိမရှိတွေမစင်းစားတော့ဘဲနဲ့ဒါဟာဒီပြိုင်ပွဲတစ်ခုဖြစ်တယ်ဒီပြိုင်ပွဲမှာဒီပွဲမှာတော့ကတော့နိုင်မဖြစ်မယ်ဆိုတော့ဘက်ကွဲသွားပြီးတဲ့ခါကျတော့ကိုတက်ဆိုင်တက်ဆိုင်ဘက်မှာရက်ပြီးပြန်ကြတယ်မဲကြသေးကြတယ်သဘောတရားကျွန်တော်တို့ဒီမှာအရင်ခိုက်ခိုက်မှမရှိဘူးဒီလို online ပုံမှာလည်းမဟုတ်ဘူးကျွန်တော်တို့လူပတ်ကြီးတွေမှာလည်းပြန်ပြီး hate လို့ရှိလို့ရှိရင်ခွေးချင်းကြရတော့မှကိုခွေးနိုင်ကြတယ်ဟာဒီလိုမျိုးသဘောထားမျိုးကျွန်တော်တို့လူပတ်ကြီးမှာအရင်ကိုခိုက်ခိုက်မှမဆွဲနေအဲ့ဒါပြဿနာပဲအစိုးရပြောရင်မှန်ဤမှားဤအမှန်တရားကိုရှာဖွေဖို့အတွက်ကိုအဲ့ဒါငါနိုင်မလားပြည်နိုင်မလားဆိုတော့အမြဲတမ်းအမြင်နဲ့ကြည့်ပြီးချင်းခဲ့တဲ့တက်တနာတွေမှာဒီတက်တနာကကျွန်တော်တို့ထင်တယ်အငင်းပွားမှုတွေတက်တနာတွေဖြစ်ချင်းတဲ့အခါမှာကျွန်တော်တို့အပြေမှန်ကိုရှာပြီးတော့ကျွန်တော်တို့အငင်းပွားမှုကိုမဖြစ်ချင်းနိုင်ရဲ့အဓိကတက်တနာအဲ့ဒါပဲဟိုကိုယ့်ဘက်ကနေပြီးတော့ဟိုရှော့ပေးလိုက်ရရင်ရှုံးတယ်လို့တွေးတယ်ပေါ့နော်အဲ့တော့အမှန်တရားအတွက်ကိုကိုယ့်ဘက်ကလည်းရှော့ပြရာရှိရင်ရှော့ရမယ်တစ်ခါကိုအတိမတ်ပြုစရာရှိရင်ပြုရမယ်ဆိုတဲ့အခြေခံဒါမှမဟုတ်ကောင်းမွန်တဲ့ရည်ရည်ချက်လို့ကျွန်တော်တို့ဆိုတာမရှိဘူးနိုင်မှုတစ်ခုတည်းပဲကြည့်တဲ့အတွက်တော့မလို့တစ်ခုကိုယ့်ဘက်ကရှော့ရရင်ကိုယ့်ဘက်ကရှုံးတယ်လို့တွေးတယ်အရှုံးကိုအိုးလက်မခံနိုင်တဲ့အတွက်တော့မလို့ကျွန်တော်ရတဲ့မျိုးဆွဲကင်ပြီးတော့ငင်းခုန်ကြတယ်ဒါကကျွန်တော်တို့လူ့ဘက်ကမှအမြင့်တွယ်နေတဲ့အခြေခံခံယူချက်ပဲဒါတော့အဲ့လိုမျိုးရှိနေတဲ့ကာလပတ်လုံးကျွန်တော်တို့ဒီပြဿနာတွေကရှင်းလို့မရဘူးကျွန်တော်ဆိုပြောတဲ့ Democratic Practice ဆိုတာကတော့ပါကျွန်တော်တို့ဟိုကျွန်တော်တို့ဒီတိုင်းဒီမှာကျွန်တော်တို့ရှင်းသားဟိုကောင်းမွန်လာမှာမဟုတ်ဘူးပေါ့နော်ကြီးထွားလာမှာမဟုတ်ဘူးဟုတ်ကဲ့ပါ
ဟုတ်ကဲ့အခုဒီတိတိကျကျဆရာတော်မင်းငယ်တဲ့ကိစ္စနဲ့ပတ်သက်လို့ရှိရင်လည်းတချို့ကဒီအချက်လက်နဲ့တကွာဟိုထောက်ပြတာတချို့ရှိပါဒါမှမဟုတ်လည်းဟိုဆရာတော်ဟိုထောက်ခံတဲ့သူတွေဘက်ကဆိုရင်လည်းဒါဟိုဒီလိုအချက်လက်နဲ့ထောက်တယ်ဆိုရင်လည်းပြင်းပြထန်ထန်ပြန်တုံ့ပြန်တာမျိုးတွေလည်းတွေ့ရပါတယ်ဆိုတော့ဒီလိုသဘောထားကွဲပြားကြတဲ့နေရာတွေမှာဟိုအယူအဆတွေယုံကြည်မှုတွေလည်းဟိုပုံကူရေးခံစားချက်ဒါမှမဟုတ်ပုံကူရေးကိုးကွယ်မှုတွေဟိုကြီးတာတွေရောဟိုသုံးတရားပြဿနာဖြစ်နေလားကိုသိရသေး
ဟုတ်ကဲ့ကျွန်တော်ပြောပြမယ်ကျွန်တော်အချိန်မှာတိုက်ပြီးတာဖြစ်နေတာပြဿနာတစ်ခုဖြစ်ပြီးဆိုလို့ရှိလို့ရှိလို့ဆိုရင်ဘသူပြောတာလဲဟုတ်လားဘာပြောတာလဲဆိုတော့အကြောင်းအရာကိုခဏဖယ်ထားပြီးဘသူကပြောတာလဲအဲ့ဒီကဘသူလဲဘာကြောင့်ပြောတာလဲဘာပြောတာလဲအဲ့ဒီလူပြောတာဟာကိုယ့်ရဲ့ positive interest ပေါ့နော်ကိုယ့်ရဲ့နိုင်ငံရေးကျွန်တော်တို့ဒီအကျိုးစီးပွားအတွက်ကိုအထောက်အကူပြုတာသူမစန့်ကျင်နေလားဟုတ်လားကိုယ့်ရဲ့နိုင်ငံရေးကျွန်တော်တို့အကျိုးစီးပွားကိုလာပြီးတော့ချိုးနေနေလားဖြိပါနေလားဒီလိုပဲကြည့်တယ်အကြောင်းအရာကိုကြည့်ပြီးတော့အကြောင်းအရာပေါ်မှာယူရိုတန်တန်းကျွန်တော်တို့အကဲဖြတ်တာတုံးတက်တာအဲ့ပေါ်မှာရက်ပြီးဆွေးနေတာဖက်ဘသူကပြောတာလဲအဲ့လိုပြောလိုက်တဲ့ဆိုတော့ငါတို့ရဲ့ positive interest ငါတို့ရဲ့နိုင်ငံရေးအေးစီးပွားကိုဘယ်လိုဖြိပါနိုင်မလဲဆိုတဲ့ဘက်ကနေပြီးအများအားအကဲဖြတ်တယ်အကဲဖြတ်ပြီးတဲ့အခါမှာပြင်ဆိုင်တယ်ဟုတ်လားဟိုကိုယ့်ဘက်ကနိုင်နိုင်မဲ့နည်းလမ်းတွေကိုရှင်းတုံးတယ်ဟိုကိုယ့်ဘက်ကနေပြီးနိုင်နိုင်တဲ့အကြောင်းကြားချက်တွေနဲ့ဖြည့်ချင်းချက်တွေကိုလိုက်ပြီးရှာဖွေတယ် online မှာဆိုလည်းထုံပြီးလကောင်းမယ်ဟုတ်လားချက်ချင်းကိုပဲကျွန်တော်တို့ဒီ line board တွေမှာတက်လာတယ်ဟုတ်လားဟိုတုံ့ပြန်တဲ့စာတွေတက်လာတဲ့အခါမှာကျွန်တော်တို့ကိုယ့်ဘက်ကကိုယ့်အဲဒီကျွန်တော်တို့ကိုရက်ထားတဲ့ angle ပေါ့နော်ကိုရက်ထားတဲ့ down ကိုဟလာအကောက်ွယ်ဖြစ်မဲ့ဟလာအလျို့ချက်တဲ့မျိုးရှာတယ်ခြေတဲ့သူ့ဘုကူပြီးပြန်ပေါ်သွားတဲ့ဒီရဲ့ဆက်ချင်းပုံရံကိုစူးစမ်းကြတယ်အားလုံးကတရားပဲသူဖြစ်လာတဲ့အကြောင်းအရာတွေပေါ်မှာခြေခြေလေးတွေးခေါ်ပြီးတုံ့ပြန်တဲ့လူအမြဲတမ်းနေတယ်မရှိဘူးတော့မဟုတ်ရှိတယ်ဟုတ်ပေါ့အဲ့ဒီထက်စာရဲ့ဘာဖြစ်တယ်ဆိုတော့ကျွန်တော်တို့ဟိုနှစ်ဖက်အပြိုင်မှုပုံစံကိုချက်ချင်းပဲရောက်သွားပြီးတဲ့အခါမှာတော့ပြောရပေါ့နော်ကိုယ့်အတွက်အားကိုးအားသာဖြစ်တဲ့အတွက်ဒီတွက်ထုတ်ပြီးတော့ပုံကိုယ်ကြီးတိုက်ခိုက်တာပဲဖြစ်ဖြစ်ဟလာငယ်ကျိုးငယ်သားပေါ်တာပဲဖြစ်ဖြစ်အဲ့ဒါတွေတွက်ထုတ်ပြီးတော့ခြောက်တော့တာပဲဆိုတော့အဲ့ဒီဘာပဲလဲတော့ပြောရဟိုဖားဤမှန်ဤဆိုတဲ့ခြေခြေတိတိကျွန်တော်တို့အဖြေမှန်တစ်ခုချင်းကတ်တာတဲ့ကျွန်တော်တို့တစ်ဖက်နဲ့တစ်ဖက်ခြားတဲ့ဘက်ကိုရောက်သွားတယ်ဆိုတော့ပို့ဆိုးတာကနောက်ကြောင်းရဆိုရင်ဒီမှာပေါ်ပြီးတော့ဟလာပြောကြဖူကြတဲ့ခါကြတဲ့ခါကျကျွန်တော်တို့ဒီရဲ့ငင်းပွားမှုကျွန်တော်တို့တစ်ဖက်နဲ့တစ်ဖက်ပြောဆိုမှုကပြည့်ပြတ်သွားတယ်အတိတ်ရှိပါရောက်ကုန်တယ်ဆိုတော့ခါကျတော့အစတွေထွက်ပြီးတော့ကျွန်တော်တို့ဒီအမုန်းပွားမှုတွေလည်းပို့ပြီးထွက်လာတယ်ဆိုတော့ပုဂ္ဂိုလ်ရေးရောကျွန်တော်တို့နိုင်ငံရေးရောကျွန်တော်တို့အများကြီးစီးပွားရေးရောအကားလုံးကဒီထဲမှာပါဝင်လာတယ်ကျွန်တော်တို့ရတဲ့အနေနဲ့တစ်ဖက်ကိုကျွန်တော်တို့ပြန်ချမယ်ဆိုတော့ဟိုကျွန်တော်တို့ဒီအနေအထားတစ်ခုရောက်သွားတာပေါ့နော်ဆိုတော့ဟိုတကယ်တော့ဖြစ်ပြီးဆိုဘက်ပဲအဓိကပဲအဲ့တော့ကိုယ့်ဘက်ကကိုရတဲ့အနေနဲ့ပုဂ္ဂိုလ်ရေးပဲဖြစ်ဖြစ်စီးပွားရေးပဲဖြစ်ဖြစ်နိုင်ငံရေးဖြစ်ဖြစ်ရတဲ့အားသာချက်ကိုတိုင်ပြီးစိုက်ကြမယ်ဆိုတော့စိတ်ဝင်သွားတယ်ကျွန်တော်တို့ကဒါကတော့ပြီးသွားတာပဲ။အခုလည်းအဲ့လိုပဲဖြစ်နေတာပဲ။
ဟုတ်။ဟုတ်ကဲ့။ဆွေးနွေးရကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲကိုဒီ Facebook ပေါ်နဲ့တရက်ဟိုဝင်ပြီးတော့မှတ်ချက်ပေးနေတာတချို့လည်းဒီမှာတွေ့နေရပါတယ်။ account တစ်ခုကတော့ AK Soul ဆိုတဲ့ account မှာသူကတော့ democracy ရဲ့သဘောရတဲ့ကန့်ကွက်သူလည်းရှိမယ်။ဒ ထောက်ခံသူလည်းရှိမှာပါပဲတဲ့ဒါကတဘာဝပါတဲ့ဒီထဲမှာမှအစိုးရကအကောင်းကိုရွေးနိုင်မှုကအရေးကြီးပါတယ်ဆိုပြီးသူကရေးပါတယ်နောက်တစ်ယောက်ကတော့ Albert Council ဝင်ဆိုပြီးရေးထားပါတယ်သူကတော့ကျွန်တော်တို့နိုင်ငံရေးမဲဆွယ်စည်းရုံးကြတာကဘာသာရေးလူမျိုးရေးကိုအခြေခံပြီးပြောကြတာကလည်းပုံမှန်လိုဖြစ်နေတယ်ဆိုပြီးတော့သူကရေးပါတယ်နောက်ကျွန်တော်တို့ကိုဒီကိုယ်တိုင်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းအခုလေလိုင်းမှာရောက်နေကြပါပြီဒီထက်ကတချို့ကိုလည်းပဲလှည့်ပေးလိုက်ချင်ပါတယ်ဆိုတော့အရင်ဆုံးတူကတော့ကျွန်တော်တို့ရန်ကုန်မြို့က slime ပွေကုံဖြစ်ပါတယ် slime ပွေကုံသဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဆက်ပြေးလို့ရတယ်ဟိုကမတိနားမလေးလေးပြေးစရာကျွန်တော်ရှင်းပြပါတော့နော်အဲ့တော့မတိနားမလေးလေးပြည်ပြီးတော့ကိုကျူးဆရာရဲ့ဟုတ်ဒီခုခုဟောတာအားနာရီလို့ချိန်နေကြည့်ရခုကောင်းကြည့်ပြီးတော့မှသူစိတ်မှာပါတယ်မှာစိတ်ခေါ်တော့ရတယ်ဒါရရတော့ခင်းစိတ်နေမှာလေဒီလိုကျရောရိုးရဲဥစ္စာဆိုတာလည်းပြောခင်းကြည့်ပါတယ်လေပြန်ပြောလိုက်နေအဲ့တော့ဘယ်လိုဒီလိုဘဝရဲ့ကျိုးနေတယ်နိုင်ငံနဲ့တူတူတူအတွက်အများအပြည့်အသေးစိတ်နေစီနေတော့ဆုတ်ခါမှာဖြစ်တယ်အဲ့တော့အများတူတူနဲ့နိုင်ငံတော်တို့အသေးစိတ်ကြည့်ရှုစီမဆုတ်ခါမှာဖြစ်ပါတယ်အဲ့တော့ကျွန်တော်ရဲ့မြန်မာနိုင်ငံမှာကျွန်တော်စိတ်သက်ပြီးကဒီကပြောလို့ဒီကပြောလို့ဆိုတာမဟုတ်ပါဘူးကိုယ့်ဘာကိုယ်ကိုသင်ချင်ပြီးတော့မှဖြစ်နိုင်ချေမဖြစ်နိုင်ချေငါတို့ကျေးဇူးတရားမကြည့်ဘူးလားကျွန်တော်အဖေသွားပြီးတော့ကျွန်တော်လည်းလိုက်ရတာဖြစ်တယ်အဲ့တော့ online မှာ link ကိုကြရတော့ဒါရောရောအဖြစ်လေးဖြစ်မှလည်းမဟုတ်ပါဘူးအဲ့တော့ online ကိစ္စမှာရှိနေတဲ့ link ကိုလည်းဒါရောကျွန်တော်သိနေကြပါပြီတိုက်တော့နောက်အနာဂတ်မှာကျွန်တော်တို့ကျေးဇူးတင်ပါတယ်ကတော့မကောင်းတဲ့လူတွေကကိုကျေးဇူးတဲ့လူတွေကမသိရရတဲ့သူတွေခဏခဏပြောနေကြတယ်မှာနိုင်ငံကြီးကစားတော့တာကတော့အားလုံးကအချင်းချင်းတွေပြီးချဖို့လို့ရတယ်ကျွန်တော်
ဟုတ်ကဲ့ကိုစလိုက်ဖွေကိုဆွနေရကျေးဇူးပါကျွန်တော်တို့နောက်တူးလည်းရှိနေပါသေးတယ်ဦးချင်းမြင့်ဖြစ်ပါတယ်ဦးချင်းမြင့်သဘောထားလည်းဆွနေလို့ရပါတယ်ခင်ဗ
ျဟုတ်ကဲ့ခင်ဗျကျွန်တော်ရေကောက်ပွဲကညီလာလေးလေးကျွန်တော်တို့ပြန်ဆိုင်မှုတွေကအားကောင်းမောင်းနှံဖြစ်လေးလေးဒါတဘာဝပါပဲခင်ဗျဒါမဲ့မကောင်းတဲ့တဘာဝတစ်ခုကကျွန်တော်တို့ကအာဏာရှင်ဆိုရတဲ့လက်ထက်ကကျွန်တော်တိုင်းပြည်ကိုချမ်းသာတဲ့တရားစတာတွေပေါ်များတဲ့တိုင်းပြည်ကိုမွေးအောင်လုပ်သွားတယ်။ဒါမှသူ့မှာတော့ကျွန်တော်တို့မကုံစားမကုံကြောင်းအစည်းအဝေးဥစ္စာတွေပေါ်တယ်။သူ့ရဲ့နောက်လိုက်တပည့်တပန်းကြီးကလည်းအထိုင်လျောက်ရှိသေးတယ်ခင်ဗျ။အခုကျတော့ကျွန်တော်တို့သူတို့ကအာဏာရာမရှိတာဩဇာရှိသေးတယ်ခင်ဗျ။သူ့ရဲ့ငွေကြီးဥစ္စာတွေလည်းနောက်လိုက်အချိန်အနည်းနဲ့ကျွန်တော်တို့ဒီ2008ပြည်ပုံအခြေခံဥပဒေကြီးနဲ့သူတို့ကာပါယူပြီးနောက်ဆုတ်သွားတယ်အမေ2008ဖွဲ့စည်းပုံကြီးကတို့တို့ဘာဘာဖြစ်နေတာခင်ဗျအဲ့ဒီကြတော့ကျွန်တော်တို့အစိုးရအနေနဲ့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုအောက်ခြေကျွန်တော်တို့ယူရန်သားတွေကဆက်အခြေချင်းနည်းနည်းနားလည်အောင်လုပ်ပြီးတော့ကျွန်တော်တို့ဒီ2008ကိုပြန်မအရေးကြီးတဲ့ဟာကိုပြန်ကိုပြင်သင်းတယ်လို့ကျွန်တော်ထင်ပါတယ်ခင်ဗ
ျဟုတ်ကဲ့ကိုချင်းမြင့်သဘောထားဆွေးနွေးရကျေးဇူးပါနောက်တူကတော့ကျွန်တော်အမေရိကန်ပြည်ထောင်စုကမောင်တက်တနာပါခင်ဗျမောင်တက်တနာသဘောထားလည်းဆွေးနွေးလို့ရပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်ဦးနိုင်အောင်ဦးလက်ရှိရှင်းနေတာကိုအခုကျွန်တော်တို့ဟိုကိုတရားသေးသေးကိုပညာရှင်တွေဆွေးနွေးရတာအွန်တန်ကောင်းပါတယ်။ဒါပေမဲ့လက်ရှိဆက်နေတဲ့ဟာကျွန်တော်တို့နိုင်ငံကကြီးသူချင်းချင်းချက်တဲ့ကိစ္စလည်းမဟုတ်ဘူး။ဒီအနောက်ကနေပြီးတော့ဒီနိုင်ငံကြီးအရာလော်ကြီးအုပ်ပြီးတော့အစည်းအဖွဲ့စည်းတွေကိုဟိုဟာညှို့ချက်အဖွဲ့ဝါဝတအဖွဲ့တို့တွန်းအားပြီးလို့ရှင်းလာတဲ့ကြေညာတွေရှိတယ်။ဟိုကျွန်တော်တို့ကကြီးသူချင်းချင်းချက်တဲ့ကြေညာမဟုတ်ဘူး။ဟာလားအနောက်ကနေပြီးတော့တွန်းတယ်။ဒီလိုလုပ်ကြဒီလိုလုပ်ကြဒီလိုလုပ်ကြတွန်းတယ်။ဥပမာဆိုလို့ရှိရင်အစိုးရအောက်မှာကြီးတယ်ရေးဆောင်ရှိဘူး။ဒီတိုင်းရှိတဲ့ခါကျအစိုးရကနေဒီကြေညာတွေကိုနိုင်ငံရေးထိမှုဆိုအွန်တန်ခက်ခဲတယ်။ဟိုတချို့နေရာတွေဆိုလို့ရှိရင်ဟာလာဒီအုပ်စုဧရိယာနေပြီးတော့ရန်ကားတယ်။ဒီတိုင်းရဲ့ဒီတိုင်းကိုထိုင်ကိုကြည့်။ဟာလာဆိုင်ကယ်ကြီးနဲ့သွားကြတယ်အုပ်စုတွေကြီးသွားတယ်ရိုက်တယ်ခွဲတယ်ဒီတိုင်းကိုကြည့်နေကြတယ်။ဟာလာဒါတွေကကျွန်တော်တို့အွန်တန်ကြေညာဟိုတက်လာတယ်။အကြီးစုတွေနဲ့ဒါတစ်ခုကာကွယ်လို့ရတဲ့နေတစ်ခုရှိတာကျွန်တော်ကပြင်ညာကြီးနှိမ့်ကြတယ်။အနှိမ့်ကြတဲ့ခါကျအရှက်ဝါသာချင်းချက်အကြံလာပြောစုဆွေးနွေးမှုပြန်လဲအွန်တန်နဲ့ပါပဲ။အဲ့နေရတဲ့ခါကျတော့ဒုတိယအခုနအကြောင်းကိုရှာတော့ရှစ်ပြီလေးဆိုလို့ရှိရင်ဘုံနဲ့ထားကြတယ်။ဟိုကျွန်တော်ညှို့နေပါဆိုလို့ရှိရင်အော်ရော်ဒီကောင်းလဲဆိုလို့ရှိရင်ကြေကနာတစ်ခုရှစ်လာပြီဆိုလို့ရှိရင်အသာကြီးကောင်းဆောင်လေးနဲ့ကြည်သူတွေကစုစည်းပြီးတော့ဒီအခွက်စည်းကြီးကိုတွန်းလာလိုက်တယ်။အကကွယ်တာဟုတ်ရော။ကျန်တော့ရရကကွယ်ထားရတယ်။ကကွယ်လိုက်တဲ့ခါကျတော့ဒီအခွက်စည်းကြနေပြီးတော့ဒီညှို့နေတယ်ကဝင်ပြီးတော့တောင်းကြလို့မရအောင်။မရတဲ့ခါကျတော့တခြားဟိုဆင်းရဲတော့ရတယ်အူရောနေကြတဲ့နေရာတွေကိုအေးကြတယ်။အဲအဲ့ဒီမှာတစ်ခါတစ်ခါရက်ပတ်ချတယ်။ဒါပေမဲ့အစီကပြဿနာအလဲဆိုလို့ရှိရင်ခြေထဲကြီးကလုံးဝအဲ့တော့အရင်ဝင်ယူ
။
ထိုင်ဝင်ကြည့်နေ။ထိုင်ဝင်ကြည့်တဲ့ခါကျပြဿနာအိုးကြီးရှုပ်လာတယ်။တကယ်လို့ရအစိုးရအောက်မှာခြေထဲကြီးကအစိုးရအောက်မှာရှိတယ်ဆိုလို့ရှိရင်အစိုးရနိုင်ငံနဲ့ထိတ်သိမ်းနိုင်တယ်။ကာကွယ်နိုင်တယ်။ ဒီကြောနာဒီကတော့ကြီးကြီးမလာတဲ့ကြောနာလည်းမဟုတ်ဘူ
း။ဟုတ်ကဲ့အဲ့တော့ဒီအနာပိုင်းဖွဲ့စည်းဘက်ကလည်းတစုံတရာတာဝန်မကင်းဘူးဆိုတော့ကိုဟိုတသနာအဓိကထောက်ပြခြင်းတယ်လို့ကျွန်တော်နားလည်ပါတယ်။ဆိုတော့ကျွန်တော်နောက်ထပ်ဒီသောတာရှင်နေပေးထားတဲ့စာရီကိုလည်းဟိုတလက်စာရီဖော်ပြခြင်းပါတယ်။တူကတော့ဖိုးရစာဆိုတဲ့အကောင့်မှာသူကတော့နွားကွဲရင်ကြားဆွဲတတ်ပါတယ်။ဘာသာရေးလူမျိုးရေးတွေကိုအခြေခံပြီးအမုန်းတရားတွေဖြစ်အောင်ဖန်တီးနေတာအနာရှင်နေတည်ရခံပါတဲ့။ယဟန်နေဝီနီးပြယုံဖောက်ပြန်ပြီးနိုင်ငံရေးဝဲဩကလည်းသွတ်သွင်းတာလဲဆေးအနာရှင်တွေပါတဲ့2008ခြေဦးကိုကျိုးလုပ်ပြီးပြည်သူတွေကိုဝတ်တုတ်တုတ်ပြီးနှိပ်စက်ညှဉ်းပန်းနေတာလဲဆေးအနာရှင်ဆိုတော့ကဘာကသိပါတယ်တဲ့ဒီတော့အားလုံးငြင်းချမ်းတရားတဲ့ဒီမိုကရေစီရဖို့2008ခြေဦးကိုလှည့်နေလျောက်မြင်းဆောင်မချန်ဆန့်ကျင်ကြဖို့လိုမယ်လို့ထင်ကြပါခင်ဗျာဆိုပြီးသူကရေးပါတယ်နောက်တစ်ယောက်ကတော့မြင့်မော်ဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့အဖြစ်သမားတွေမျက်နှာစာရဖို့ဒီမိုကရေစီဆွေးနွေးကိုတိုက်နေတာပါတဲ့ UNESCO ဆိုတာတော့နားမလည်ဘူးထင်ပါတယ်လူရဆွဲပြောတာကမြန်မာပြည်သူတွေမအားတော့ပါဘူးတဲ့အပြည့်အမောက်လို့ရဆိုတော့သိနေပါတယ်တဲ့နောက်တစ်ယောက်ကတော့ခင်အေးမူတဲ့သူကတော့အဆက်ဆက်ရရနေရာတိုင်းမှာဒီလိုဖြစ်နေတာကတော့ပညာရေးနှိမ့်ချတာရဲ့ဘုသူတ္တနဲပါတာရဲ့အမြင်ချင်းမြောင်းတာရဲ့ဘာသာစွဲတွေရဲ့ပုဂ္ဂိုလ်ရေးရာကိုယ်ဝယ်လူစိတ်လုံခဲတာရဲ့စဉ်စားဆင်ခြင်တရားနဲတာတွေကြောင့်ဖြစ်လို့ထင်ပါတယ်ဆိုပြီးတော့သူကရေးပါတယ်ကျွန်တော်တလက်စာတွေပဲကျန်တဲ့စာတွေကိုလည်းပဲဟိုဒီနေရာမှာဖော်ပြခြင်းပါတယ်အရင်ဆုံးစာစာကတော့ဥလာထုံးဖြစ်ပါတယ်တကုံမျိုးသစ်ကမဆုံမုံပဲဖတ်ပြပေးပါဦးခင်ဗျ
ပြင်းပြထန်တဲ့သဘောထားကွဲလဲမှုတွေဘာကြောင့်ဖြစ်နေရသလဲဆိုတာရှင်းပါတယ်။ဘာကြောင့်လဲဆိုတော့အခြေခံမူနဲ့ပကတိလက်တွေ့အဖြစ်ပြက်တွေကိုအသေးချာသဘောမပေါက်ဘဲအပေါ်ယံရှက်ပါဇက်ဖျားနဲ့ပြောနေကြတာမှုပါဇက်ပါတဲ့လူတိုင်းကပြောနိုင်တာဖြစ်နေလို့ပါ။ဖွဲ့စည်းပုံပြည်ရေးဥပဒေပြဋ္ဌာန်းချက်ကိုအသေးချာသဘောမပေါက်တော့ NND လိုလားသူကသူ့ဘာသာတွေးပြီးပြောကြသလိုစစ်တပ်ကိုလိုလားသူကြောက်နေသူကလည်းတတထိုးထိုးပြောနေကြတာလေ။ပညာရှင်ဦးအောင်ခင်သုံးသက်တယ်လို့ပုတ်ကိုရေးနိုင်ငံရေးဆိုတာတိတ်မှန်နေဗျကြည်လေအန်ဒီစုအမေစုဖွားဖွားစုဆိုတာကတအုပ်စုကလမနိုင်ငံသားတွေခြံရံထားတဲ့သူဘာညာနဲ့တပုတ်လေလွင်ပြောနေတဲ့သူကတအုပ်စုဖြစ်နေတာလေဝေဘာနာသုံးသက်တာလုံးဝကိုလက်မခံနိုင်တာပေါ့ပကံကိစ္စကိုပဲကြည်တပိတ်မောက်ဖျားလို့နှစ်ပေါင်း900ဆိုင်းပုံမပါကြောက်စားမရှိကိုပိုင်နာမည်နဲ့နေလာတာကျွန်တော်တော့1969မှာတပိတ်မောက်ဖျားကိုမျက်မြင်တွေ့ဓာတ်ပုံရိုက်ခဲ့တာလေကျွန်တော်လေးလာတွေ့ရှိရတာက UNESCO အဖွဲ့ကြီး1982ခုနှစ်ကနေစလို့စီမံကိန်းနဲ့ရှေးဟောင်းယဉ်ကျေးမှုအဆောက်အဦများကိုအမှတ်စဉ်ထိုးစည်းရင်းကောက်ယူခဲ့ပြီးတော့စနစ်တကျဓာတ်ပုံများစွာနဲ့အတွဲ၈တွဲပါတဲ့မှတ်တမ်းတင်စာအုပ်များလည်းထုတ်ဝေထားတာပါရှေးဟောင်းမြေပုံတစ်ခုကိုပါထုတ်ပြန်ခဲ့ပါတယ်အတွဲ၃မှာတော့အမှတ်စဉ်944ကသပိတ်မောက်ဖရာရဲ့တရားဝင်နမတ်စင်မှာအခုတော့အဲ့ဒီဖရာကိုပြန်ပြင်ပြီးတော့ကြောက်စာကြီးထိုးပြီးပင့်တကူမထေကူဖရာလို့နာမည်ပြောင်းပြလိုက်တာပါကျွန်တော်တို့အလွန်တရာလေးစားကြည်ညိုတဲ့ဆရာတော်ကြီးကဒီလိုအရေးကြီးတဲ့အချက်ကိုထောက်ပြကန့်ကွက်တာမဟုတ်ဘဲနဲ့အချက်လက်အမှားအသုံးသက်ချက်အမှားတွေကို2000ပြည့်ကုလကကျင်းပတဲ့ဘာသာရေးခေါင်းဆောင်ညီလာခံကြီးကိုတက်ဂရီကိုဝတီလက်မှတ်ရေးထိုးလာတဲ့ဆရာတော်ကြီးကဘာသာစွဲလူမျိုးစွဲအခြေခံနဲ့ပြောလာတော့စီးပွားရေးကြော်ညာလို့သဘောထားတဲ့ဟိုတယ်လုပ်ငန်းရှင်အုပ်စုနဲ့နောက်မှပေါ်တဲ့ရွှေကြပင်ဖျားတကာနဲ့အလှရှင်အုပ်စုတန်ရာပြောရင်းစကားများနေကြတော့တာပါပဲနှစ်ပေါင်း900ကသမိုင်းဖြစ်ရက်ကိုစနစ်တကျလေးလာမှတ်တမ်းတင်ထားတာကိုဖျက်ဆီးပြင်ကျင်သူတို့ပြင်ကပီးကြောက်စာတွေထိုးကျင်သူတို့ထိုးထားတဲ့ရှေးဟောင်းယဉ်ကျေးမှုဆိုင်ရာပြဿနာကိုတော့စိတ်ဝင်စားသူမရှိသလောက်ဖြစ်နေပါတယ်ဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ဒါတော့တကုံမျိုးသကဥလာထုံးရဲ့ပေးစာပါ။နောက်တစ်ခုကတော့ကျွန်တော်တို့အီးမေးလ်နဲ့ပေးပို့ထားတာပါ။ဝနအင်းဆိုတဲ့အကောင့်နဲ့ပေးပို့ထားတာကိုတော့ကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျ
။မတူကွဲပြားမှုနဲ့မုန်းစကားပြန့်ပွားလာမှုဟာလက်လောဖြစ်ပေါ်လာတဲ့အခြေအနေတည်းရဲ့ဟုတ်မဟုတ်စဉ်းစားကြည့်ပါရစေ။မဟုတ်ပါဘူး။ကွာစစ်ကြီးများမတိုင်ခင်ကလည်းရှိခဲ့သလိုဆေးခစ်အပီဗာလန်တိုင်းကြီးဖြိုကျတော့လည်းရှိနေခဲ့ပါရစေ။သို့သော1990နောက်ပိုင်းကာလများဟာလွတ်လပ်စနိုင်ငံများစစ်ပွဲပြပုံတွေကရုံးထလာတဲ့နိုင်ငံများအနေနဲ့ Liberal War Order လမ်းကြောင်းတဲကိုအမိလိုက်နိုင်ဖို့ကြိုးစားကြတဲ့အချိန်ဖြစ်တဲ့အလျောက်မတူကွဲပြားမှုနဲ့မုန်းစကားဟာဘာတတိမမရှိတဲ့ရာဝတ္ထုတစ်ခုလိုအင်အားချိနဲ့နေခြင်းပါပဲ2000ပြည့်လွန်နှစ်တွေအလွန်မှာတော့တဖြည်းဖြည်းနဲ့ Liberal အစည်းအဝေးတွေကြာရှုံးမျိုးသားရေးဝါဒီတွေလက်ရဆိုးရောက်အများကြိုက်နိုင်ငံရေးဝါဒတွေခေါင်းထောင်လာတဲ့အခါမှာတော့မုန်းစကားပြန့်ပွားမှုနဲ့မတူကွဲပြားမှုဆိုတဲ့ခွဲခြားကြည့်လို့မရတဲ့ခေါင်းနဲ့ပန်ဖြစ်လာပါတယ်။မတူကွဲပြားမှုအခြေခံအမုန်းစကားပြန့်ပွားခြင်းပြဿနာကမြန်မာနိုင်ငံတစ်ခုတည်းရဲ့ပြဿနာမဟုတ်ဘဲတစ်ကမ္ဘာလုံးရင်ဆိုင်ကြုံတွေ့နေရတဲ့ Global Trend တစ်ခုဖြစ်ပါတယ်။မိမိအမြင်အရအဆိုပါပြဿနာကိုဖြေရှင်းနိုင်မဲ့နည်းလမ်းနဲ့တွယ်စဉ်းစားလိုပါတယ်။ရေတုံနဲ့ရေရှည်နည်းလမ်းဖြစ်ပါတယ်။ရေတုံနည်းလမ်းအနေနဲ့ကနဦးအမုန်းစကားပြန့်ပွားရေးအပေါ်ထိထိရောက်ရောက်နဲ့မမှန်ကန်ကန်အရေးယူနိုင်မဲ့ဥပဒေတရက်လိုအပ်ပါတယ်။ Now be tago muarati and in the water be you at the mammy Pidulu there same when I met Nila Muse on the Chinkapo Lubare. Uma radio, the Renza, Sapi, Yoshi, Nubinya, Chow Nui, the Satin Anima, Sunu de Damu, Nuyadi, the Nampolita, Muri, Pilo, Tenello, Mimare, Yeshi Nilanga, or Lashi, Muse at the Lungari net, now Lambet Lungari yet, then Jayamet, the Union and Ego, Piana San Sepo, Lubare, Monsagane, Maduquebia Mupo, Lashi, the Uriga, Mulare, Leda, Tadanet, Dagdo Binai, Tang, Yang I know Malauti, Chopu, the Sura, Tudetana, Pubo, Lubare. The
ချိုးသောတင်ရိုးတွေဟာခက်လျောက်ပြောင်းလဲလာတဲ့စံတမတ်ချက်တွေပတ်ဝန်းကျင်ဒေသဆိုင်ရာအစီအစဉ်ကမ္ဘာလုံးဆိုင်ရာအနေထားတွေနဲ့လွဲကောင်းလွဲနေနိုင်တာကိုသတိပြုဖို့လိုပါတယ်ခင်ဗျာဟုတ်ကဲ့နောက်စားစားတော့ဥစိမ်မောင်မိထီလာမျိုးကပေးထားတာပါဒါမဲ့ကျွန်တော်အချိန်အကန့်အသတ်ရှိရအတွက်သူ့စာအုပ်တော့ကျွန်တော်အပြည့်စုံမပေါ်ပြတော့ပါဘူးဒီသူကတော့အဓိကထောက်ပြထားတဲ့အချက်တစ်ချက်ကတော ဒီကနေ့ဒီဒီမိုကရေစီအလေးအထားဖြစ်ဖို့လုံလေကိုတက်စုဝင်အရင်ဆွေးနွေးပြပါခင်ဗျာ
ဟုတ်ကဲ့ဒီကျွန်တော်တို့ဒီဒီမိုကရေစီအလေးအထားဖြစ်ဖို့အတွက်ကတော့ဒီနိုင်ငံရေးခေါင်းဆောင်တွေမှာစပြီးတော့စကားပြောဖို့လိုပါလိမ့်မယ်အခုဒီလက်ရှိကျွန်တော်တို့ဒီဒီတိုင်းပြည်ခေါင်းဆောင်လုပ်နေတဲ့လူကြီးလိုက်နေဆိုလို့ရှိရင်ဒီ ဒီဟိုကထရိုင်းနဲ့ထားပြီးနားထောင်လာပြီးမဟုတ်ဘဲနဲ့အဲ့လိုမျိုးအထက်စီးနေပြောတာမျိုးတွေဆွဲပြစ်တာမျိုးဒါတို့ရအတိုင်းကြိုးရခါကျတော့ကျွန်တော်စီကဒီဆံပြဒီဒိုင်လော့တစ်ခုကိုဆံပြလုပ်နိုင်တဲ့လူဆိုတာကျွန်တော်စီမှာရှားပါတယ်ဒီဒိုင်လော့ကနေဒီလူတွေနဲ့လုပ်ခဲ့တဲ့ဒိုင်လော့ကိုကြည့်မယ်ဆိုလို့ရှိရင်လည်းဒါတို့ကိုပြောလို့မရတော့ဘဲနဲ့ဆရာပေးရဲ့ပုံစံမျိုးဒီတယောက်တည်း
energy နဲ့ဒီဟိုအစိုးရဖြစ်လာပြီဆိုကြတဲ့ဒီသမိုင်းပြည်သားဝင်တစ်ခုရှိတယ်အဲ့ဒါပါလဲဆိုတော့ဒီမြန်မာလူ့ခွင့်ကြီးရဲ့ဟိုဒီဒီမိုကရေစီအတိတ်အရာတွေဒီဒီမိုကရက်တစ်တန်ဖိုးစံတုံးတွေကိုဒီကြအောင်လို့ပြောဆောင်ပေးဖို့တာဝန်ရှိတယ်ဒါသမိုင်းပြည်သားဝင်
ဟုတ်ကဲ့
ဒါပေမဲ့ဒီဟာကိုဒီအစိုးရလုပ်ဖို့ဆိုဖြတ်ကွက်ပါတယ်အဲ့တော့ဒီဒီမိုကရေစီတန်ဖိုးစံတုံးတွေထဲမှာကကျွန်တော်တို့ဒီမတူကွဲရတဲ့အယူအဆတွေမတူကွဲရတဲ့အမြင်တွေကိုဒီနားထောင်ပြီးတော့ကျွန်တော်တို့ဒီနည်းနည်းနဲ့ပြဿနာပတ်သက်ပြီးနဲ့ရအောင်ဖြေရှင်းတဲ့ပုံစံပြီးတော့ဖိဆွာပြေးရပါပါတယ်။အခြေအနေမျိုးကိုလည်းကျွန်တော်တို့ထုတ်ပြနေတဲ့ကောင်းဆောင်တွေဆိုတဲ့ဒီလက်ရှိရှိတဲ့ကောင်းဆောင်တွေပါတယ်ဒီမို dialogue တွေလုပ်ဖို့အတွက်ပြဿနာပတ်သက်ပြီးနဲ့နည်းနည်းဖြေရှင်းဖို့အတွက်ကိုလုပ်တဲ့ dialogue တွေလုပ်ဖို့အတွက်ကိုရည်ရှင်းသူမရှိသေးဘူးလို့ကျွန်တော်တို့လည်းနေပါတယ်
။ဟုတ်ကဲ့ဆိုတော့ကျွန်တော်တို့ဒီလိုပေါ့သဘောထားမတိုက်ဆိုင်တဲ့ကိစ္စတွေနဲ့ပတ်သက်လို့ပေါ့လေအစွန်းမရောက်ဖို့ရင်ချင်းချင်းဆွေးနွေးညင်းကုန်တဲ့အလေးထားဖြစ်ဖို့ဘာတွေများလုပ်ဖို့လိုမလဲကိုသေးရသေး
။အတိအကျတော့ဗျာဟိုကျွန်တော်တို့တိုင်းပြည်မှာကဟလာအခက်အောက်တော့ကပေးတိုင်းပေါ့နော်အဲ့တော့ကွဲပြားခြားခြားမှုတွေကိုကျွန်တော်တို့ဒီဒီတာဝန်ပိုင်းပေါ့နော်တာဝန်ပိုင်းနောက်တော့ကျွန်တော်တို့ကတ်ကျွန်တော်တို့ဒီဒီလူ့ဖွဲ့စည်းမှာစီရတတ်မှတ်ချက်တွေဟိုခဏဖယ်ပြီးတော့ပေါ့နော်ကျွန်တော်တို့တယောက်နဲ့တယောက်နားထောင်ပေးတဲ့အလေးထားတွေအဲ့တော့ပြောတာပြောတာပြောတာပြောတာလေဆိုတော့ပြီးကျင်တဲ့စိတ်နားထောင်ကျင်တဲ့စိတ်ပြီးတော့ဒီပြည့်ပြည့်ပြောက်ပတ်ဆိုတာပေါ့ရင်ကျေးတော့တုံ့ပြန်တဲ့ဒီဒီကချာပေါ့ရင်ကျေးမှုတစ်ခုကိုကျွန်တော်တို့ကတီဖောက်ဖို့လိုတယ်ပြန်လဲတီဖောက်ဖို့လိုတယ်အရင်ကတော့ကျွန်တော်တို့ရှိပါတယ်ဆိုတော့ဒီဘက်ကမှကျွန်တော်တို့အတဖြေဖြေအားနည်းလာတယ်အဲ့တော့ကျွန်တော်တို့ဒီဒီသားစုတွေအတွင်းမှာကျွန်တော်တို့တီဖောက်ရမယ်ဒီလိုရင်ကျေးမှုမိဘအနေသားသမီးကိုနောက်တစ်ခါကျွန်တော်တို့တကယ်ချင်းမိဖွေအပေါင်းအသင်းတွေကြားမှာတီဖောက်မယ်ကျောင်းတွေမှာတီဖောက်ရမယ်ကျွန်တော်တို့လုပ်ငန်းခွင်တွေမှာတီဆောက်မယ်တောက်ကြောက်နားထောင်ဖို့ကျွန်တော်တို့တာမန်အချိန်မှာဟလာမိဘနဲ့တာသမီးရှိမယ်အလုပ်ရှင်နဲ့အလုပ်သမားနဲ့ရှိမယ်တောင်းသားနဲ့ဆရာနဲ့ရှိမယ်တူတူနဲ့ပဲနဲ့အတူတူအတီးပြီးမှအလွှာလွှာလေးရှိတယ်တော်တော်လည်းပဲတောက်ကိုတယောက်နားထောင်တယ်တောက်ကိုတယောက်စားတာတယ်တယောက်အဆက်ကဲကိုတယောက်နားထောင်ပြီးတော့ဖြည့်ရှင်းပေးတဲ့အလေးထားပေါ့နော်ဆိုတော့ဒီဒီဒီကားချောင်းကျွန်တော်တို့ဆော့ပြောသလိုပေါ့ဆော့ကိုသက်ပြေပြောသွားတယ်လို့ကျွန်တော်တို့ခေါင်းဆောင်တွေကနေပြီးအသပြုပေးပြီးတော့ကျွန်တော်တို့ကိုယ်တော်ပေးရမယ်ဒါမှကျွန်တော်တို့ကနေပြီးတော့ဒီအောက်ခြေရလူစုတွေရတယ်ပြီးတော့လိုက်လုပ်တယ်အဲ့တော့မှတယောက်စကားကိုတယောက်နားထောင်ပြီးတော့ပြဿနာတွေကိုချင်းကတ်တဲ့အခါမှာဟာလာသေးသေးချာချာတယောက်ခက်ခဲတယောက်ဒီနားလည်မှုလွယ်တာကိုတယောက်ကနေနားလည်တော့မှသာပြီးကျွန်တော်တို့ကတစ်ဖြည်းတစ်ဖြည်းချင်း dialogue ဆိုတဲ့ပုံစံကိုရောက်လာတယ်ဒီသဘောထားကိုတော့သူကကိုတက်ဆိုရင်ပြောသလိုခေါင်းဆောင်တွေကစပြီးအစပြုပေးဖို့လိုပါတယ
်ကိုရင်ပါဝင်ဆွေးနွေးရတဲ့သူတွေရောစာရေးသားပေးဖို့သူတွေနဲ့တော်တော်ရှင်တွေအားလုံးလည်းသူကျေးဇူးတင်ပါတယ်ခင်ဗျာ
ကောင်လွင်ဦးစီစဉ်ထုတ်လွှင့်ပေးခဲ့တဲ့စနေညဒိုင်းရိုက်လေးလိုင်းဆွေးနွေးကမ်းကိုပြန်ပြီးတော့နာဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင် VOE ကထုတ်လွှင့်ပေးနေတဲ့ဒိုင်းရိုက်လေးလိုင်းဆွေးနွေးကမ်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညတိုင်းမှာတစ်ပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးပါရဲ့ရှင်အခုတော့ VOE ရဲ့ application ကိုတောတာရှင်တွေရဲ့ smartphone တွေ iPhone တွေမှာ download ချပြီးအလိုရှိသလိုနာဆင်နိုင်မယ့်အကြောင်းပြောပြပေးပါဦးမယ်
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်။ VOA ရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါရဲ့ရှင်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနက်၈နာရီကနေ9နာရီအထိလိုင်းဒိုမီတာ16 kHz 10835လိုင်းဒိုမီတာ19 kHz 15113ညလိုင်းဒိုမီတာ41 kHz 9339တို့ကနေပြန်ပြီးတော့နားဆင်နိုင်ပါတယ်။မနက်ဖြန်တင်းလာနေမနက်ခင်းအစီအစဉ်တွေမှာတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်တင်းလာနေမနက်ခင်းတိုင်းနားဆင်နေကြမြန်မာဒီမိုကရေစီရေးရဆွေးနွေးကမြန်မာပြည်ကပေးစာဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်နဲ့ထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကန်တာတွေကိုလည်းနားဆင်နိုင်ကြပါရဲ့ရှင်။အခုတနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်တင်ကီထိုက်ကပြောပြပေးပါဦးမယ်ရှင
်။ American ပြည်တော်စု Texas ပြည်နယ်ကနယ်စပ်မြို့ El Paso ကဈေးဆိုင်တန်းဝင်းတစ်ခုမှာစနေနေ့ကလူစုလူဝေးတွင်ပြစ်ခတ်မှုဖြစ်တာကြောင့်လူ20သေဆုံးပြီး26ဦးဒဏ်ရာရတအုပ်ကိုဖမ်းဆီးထားတယ်လို့ Texas ရဲတပ်ဖွဲ့ကပြောပါတယ်။တနတ်သမားအဖြစ်တန်ရရှိသူက Texas ပြည်နယ် Allen ကအသက်21နှစ်အရွယ် Patrick Crucius ဖြစ်တယ်လို့အာဏာပိုင်တွေရဲ့အပြောကိုကိုးကားပြီး AP သတင်းကဖော်ပြပါတယ်။မြို့ရဲ့အရှိတ်ဖက်ချမ်းမှရှိတဲ့စီလိုဗစ်စတာမော်ဈေးဆိုင်တန်းအဆောက်အုံအနီးနဲ့ဝေါ်မတ်ဆိုင်အနီးမှာပြစ်ခတ်မှုဖြစ်တယ်လို့ဒေတာဆန်တော်ချင်းမနက်ပိုင်း10နာရီခွဲလောက်မှာရဲတပ်ဖွဲ့ကဖုံးခေါ်ဆိုမှုတွေလက်ခံရရှိခဲ့တာပါ။အယောင်ဆိုင်ဝန်ထမ်း100နဲ့ဈေးဝယ်သူ1000ကျော်ရှိနေတဲ့ဝေါ်မတ်မှာပြစ်ခတ်မှုအများဆုံးဖြစ်ခဲ့တယ်လို့လဲအယ်ပါဆိုရဲဌာနပြောခွင့်ရရောဘတ်ဂိုမတ်စ်ကပြောပါတယ်။အလတ်ရဲ့အခွန်သက်သာခွင့်ကြောင့်မကြာခင်ကျောင်းနေပြန်ဖွင့်တော့မှာဖြစ်တဲ့အတွက်ကျောင်းသုံးပစ္စည်းတွေဝယ်ဖို့မိသားစုတွေဈေးလာဝယ်ကြခြင်းလည်းဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။လူစုလူဝေးတွင်ပြစ်ခတ်မှုနဲ့အများပြားဒဏ်ရာရခဲ့မှုဟာဆိုရင် El Paso မြို့မှာမယုံကြည်နိုင်စရာအဖြစ်လို့လည်းရဲတပ်ဖွဲ့ပြောခွင့်ရကပြောဆိုပြီးဒဏ်ရာရသူအများပြားကအသက်အန္တရာယ်ဆိုရင်ရတယ်လို့လည်းသူကပြောပါတယ်။ Rifle နဲ့ပြစ်ခတ်ခဲ့တာလို့လည်းရဲတပ်ဖွဲ့ပြောခွင့်ရကပြောဆိုထားပါတယ်။အထင်ကြီး INF နျူကလ িয়ার စာချုပ်ကနေအမေရိကန်ကတရားဝင်နှုတ်ထွက်လိုက်တာကြောင့်လုံခြုံရေးဆိုင်ရာစိုးရိမ်မှုတွေတိုးလာနေပါတယ်။ဒီစာချုပ်ဟာဆီးရခေတ်ကာလအမေရိကန်နဲ့ရုရှားဆိုဗီယက်ကြားချုပ်ဆိုခဲ့တာဖြစ်ပါတယ်ရှင
်။2019ခုနှစ်ဩဂုတ်လ4ရက်တနင်္ဂနွေနေ့မနက်ခင်း VOE ရဲ့ထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမသိင်္ဂီထိုက်ပြောပြပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုညာဝင်းအောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါတယ်ရှင်။ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ19 1925တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်
This program has come to you from the Voice of America, Washington.